생일 잔인? ကျောင်းတက်တော့ဒီနေ့ကိုယ်နဲ့ဒီကံကြိုးဒီမြန်စွာရောက်ရှိအောင်ချင်းချက်ချုပ်ကိုအားထုတ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ကြပါစေ။ဒီတရားမဟောဒီပေါ်ဒီတကယ်တော့ဥစဉ်ဒီနေ့တရားဟောရမယ်လို့မသိပါဘူး။ဘုရားဘာသာငါတို့ရောက်နေတယ်။ရောက်နေတဲ့အတွက်ကြောင့်မို့ တရားစစ်ပြီးတဲ့အခါကျရင်တပည့်တော်ခေါ်လာပြီ။နည်းနည်းလေးတရားစကားမျိုးပြောပြပါလို့ဒီဥစဉ်ကိုနေ့လည်ကဆောက်ထားပါတယ်။ဥစဉ်နဲ့ဒီနေ့တော့စနေနေ့သာတော့တရားစစ်တာသစ္စာပြီးမယ်နဲ့တူတယ်။ခေါ်လာခဲ့ပါခေါ်လာခဲ့တော့လည်းတရားလေးပါပြောရတာပေါ့ပြည်လည်းပြပူတာပေါ့။ဒါတော့ဘယ်ဥစဉ်ပြောလိုက်တာလဲ။ဥစဉ်တရားဟောမှာဘယ်လိုမသိပါဘူးနော်။ဒီတရားတော်အားလုံးကစီစဉ်ပြီးသားဖြစ်နေတယ်ဥ ဦးဇင်းရဲ့ဆရာဖြစ်တဲ့ဦးတီလာကလည်းပဲအားလုံးကိုမိသားစုကြီးလို့ပြောပါတယ်။မာတီသည်မှာတရှိပဲနဲ့အတန်းဖောရမယ်ဆရာဖြစ်ပါတယ်နော်။ဒါပေမဲ့ဒီနေ့ကဦးတမဘာသာကတော့အဲ့လိုမျိုးဟောဒီရှင်ပလင်းသူ့ရဲ့ရည်ရွယ်ချက်ကလေးကကောင်းပါတယ်။ဦးဇင်းကတော့မသိဘူးပေါ့လေ။ဒီနေ့ကတော့အမိများနေသူပြောပါတော့ဒီမှာလည်းပဲညာတော်တော်များရဲ့မိခင်တွေကရောက်ရှိနေကြတယ်လို့ပြောတယ်။အဲဒီမိခင်များကိုလည်းမိခင်တွေနဲ့ဆက်နေတဲ့တရားရင်းတို့မိခင်နဲ့သာသမီများမှာဖြစ်တင်ဖြစ်တဲ့ဆက်ဆံရေးလေးတွေအကြောင်းကအဲ့ဒါလေးတွေကိုလည်းနည်းနည်းပြောပြချင်တယ်လို့ဦးဇင်းကပြောပါတယ်။ပြောတဲ့အခါကျတော့ဦးဇင်းကိုလွန်ခဲ့တဲ့တလနောက်ကလည်းဦးဇင်းရဲ့အကူကဦးဇင်းရဲ့အမနဲ့ဦးဇင်းရဲ့ဒူလေးကြီးကြားထဲမှာဖြစ်ပေါ်နေတဲ့ပြဿနာလေးကိုပြောပြတယ်ပြောပြပြီးတော့မိမနဲ့သာသမီကြားဖြစ်တဲ့ဖြစ်တတ်တဲ့ဆက်ဆံရေးလေးတွေကိုတရားတော်တော်ဟောပေးနေကလေးတော်ကြီးပို့ပေးပါတဲ့ဒီနေ့အတွင်းဟောပေးပါလေဒီဦးဇင်းကိုဒီလျှောက်ထားခဲ့ဘူးလေဒီနေ့လည်းဟောတော့ဟောပြီးမယ်လို့ဒီလောက်တော့ပြောထားခဲ့ပါလေ။အဲ့တော့ဒီအလုံးအမိများနေလို့လည်းအကြောင်းပြုပြီးတော့ပေါ့နော်။ဒီကနေ့သာသမီသာရှိသင့်ရှိတတ်တဲ့မေတ္တာတရားအကြောင်းလူကြီးနဲ့လူငယ်သာရှိသင့်ရှိတတ်တဲ့ဆက်ဆံရေးမေတ္တာတရားထားတဲ့ထားတဲ့မေတ္တာတရားလေးပေါ့နော်။ဒါလေးတွေကိုဒီနေ့နဲ့ဖြေခန်းပြီးတော့ဒီနေ့မှာရှိတဲ့အတိုင်းပြီးပဲပြောသားပဲပေါ့နော်။ဒီမှာပြောခြင်းလေးပါပေါ့ဦးဇင်းတို့။မြတ်တာအာတိတကထာလေးနဲ့ပေါ့နည်းနည်းလေးစာပြီးတော့ဦးဇင်းတို့ဖွင့်လိုက်ကြတယ်ပေါ့နော်။မြတ်တာနိတာကရောလို့ဒီသမ္မာဝါဒုဒုက္ခံကရောမြတ်တာတိတလာရံတိသုခံတုပုတိကာသုသာနောကိတတဝါလိနိခုမိပောလလောကတကဘာသွင်း၌မြတ်တာနိသာကရောမြတ်တာယိလူဖွေးဖြူပဝင်းဝိလာမင်းတိတိဓမ္မာတတဝါတွေအိညာစီဘုရှုပါအစရိကောင်းမွန်စွာဒုက္ခံကရောသူလေးဝန်တာငါလေးဝန်မြောက်အလုံးစိတ်ဝန်လန်းလာယခုချမ်းသာကိုပြုလျက် ဘာသူရန်လေကင်းဝေးပြီလဲမခာရေးရဖို့ရှောပပတရီထွန်ပပပင်ပတိမေတ္တာတိတလရံတိဟိမေတ္တာဖွေလျာဧတ္တသံမိယံဝါရုတိမေတ္တာဖွေလျာဧတ္တသံမိယံဝါရုတိဘုဒ္ဓိတာဘုံဘုံလန်းထုံလန်းမလသွေတိယကုံတော်ပဇာကဘာယယတိနိညာစွာသတ္တဝါပေါင်းတို့သည်ทุกขันตุโกสิเอกาเมยังกว่าเยวันตาตะกว่าฉันดาลมุจะมันติรุงปฏิเอเดนิพรหมเตยาโดริโกเมตตาเตยาโดดิโลเวอนิเปตาโดเนาะမြတ်တာတရားအကြောင်းပြောပြီးဆိုတဲ့အခါကျတော့အနိမ့်နိဗ္ဗာန်အကြောင်းပြုပြီးမိခင်တွေကိုချီးမြှောက်တော်အားဖြင့်မိခင်နဲ့သာသမီတွေကြားထဲမှာမိဘတွေဘက်ကလည်းသာသမီတွေအပေါ်မှာရှိနေပြီးဖြစ်တဲ့မြတ်တာတရားမိခင်တွေဘက်ကမိခင်ဖခင်များဘက်ကနေပြီးတော့သာသမီတွေအပေါ်မှာရှိနေပြီဖြစ်တဲ့ယေရှုတရားဓာတွေကတော့ပြောမယ်ဆိုရင်တော့ပြောဖို့ရမကုန်တော့ဘူးပေါ့အဲ့လိုမိခင်ပါခင်တွေရဲ့ယေရှုတရားတွေကိုပြီးတတ်တဲ့ပုဂ္ဂိုလ်တွေလည်းလောကမှာရှိကြတယ်လို့မိခင်ပါခင်တို့ရဲ့ယေရှုတရားတွေကိုမသိတဲ့ပုဂ္ဂိုလ်တွေလည်းပဲလောကမှာအများစွာရှိနေကြတယ်အဲ့လိုရှိနေတဲ့အတွက်ကြောင့်လောကမှာမဖြစ်တဲ့ဖြစ်ထိုက်တဲ့မကြတဲ့မကြထိုက်တဲ့အနိစ္စယုံတွေလဲလောကမှာဖြစ်နေကြတာကိုအားလုံးလဲတပိတ္တကောင်တော့အစာကူကောင်ခြားကူကြပါလိမ့်မယ်နော်ဒီတော့မိဘတွေရဲ့မေတ္တာနဲ့ပတ်သက်ပြီးတော့မပြောခင်လေးသူတို့မိဘတွေရဲ့ယေရှုကြီးမားဘုံနဲ့မိဘတွေရဲ့ယေရှုတရားကိုပြန်လဲဆက်နိုင်ခွင့်ဆိုတဲ့တရားဘယ်လိုမျိုးပြန်ပြီးတော့ယေရှုသဗ္ဗာမယေရှုပြန်ကြည့်နိုင်တယ်ဒါလေးကတော့မေဆာဖျားဟောကြားတဲ့တရားတော်ဖြစ်တဲ့အတွက်ဒီတရားလေးကိုဦးဇင်းစတင်ပြီးရှင်းပြပြီးတော့မှဒီဘာနဲ့သာသမီသာဆက်ဆံရေးအပိုင်းကိုဆက်လက်ပြီးဟောပေးမယ်လို့ဒီလိုပါတယ်နော်ဦးဇင်းတို့မေဆာဖျားရှင်ဒီချိန်ရင်ဟန်တော်ကဉာဏ်တော်လေးကိုတရားလေးတစ်ခုခေါ်ပြပါလေ။ယသောကြောင့်ဘယ်လိုဟောတလဲဆိုရင်တန်တရာကြီးရဲ့ရှေ့အဆုံးကိုဉာဏ်ဖြင့်သင်လျောက်ရကြည့်မယ်ဆိုရင်လည်းမတိအမတိနိုင်တဲ့အစရှိတယ်လို့ယသောကြောင့်ဟောခဲ့ပါလေ။အဲ့ဒီလိုအစမရှိတဲ့တန်တရာအစမသင်တဲ့တန်တရာကြီးသူစဉ်တို့ဦးနဲ့ဦးနဲ့ဒီပါရဲ့လို့မတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်အမိရဲ့လို့မတော်ဘူးတဲ့ပုဂ္ဂိုလ်ဖရဲ့လို့မတော်ဘူးတဲ့ပုဂ္ဂိုလ်ကိုလိုက်ရှာလေဆိုရင်ရှာလေတဲ့သဘောရှိပါဘူးဒီကောင်မနမရဲ့လို့မတော်ဘူးတဲ့ပုဂ္ဂိုလ်ကိုလိုက်ရှာလေဆိုရင်လည်းရှာလေတဲ့သဘောရှိဘူးအသံတင်တဲ့တန်တရာခီးမှာမိဘတော်ဆက်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေသာဖြစ်တတ်ပါတယ်သာသမီအချင်းနဲ့တော်ဆက်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေညီမအမအကိုမောင်နှမတို့တဲ့ဆက်သွယ်မှုနဲ့တော်ဆက်ခဲ့တဲ့ပုဂ္ဂိုလ်တွေကဖြစ်တတ်ပါလေဒီလိုမျက်စောပြန်ဟောပါလေဒီနေ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမိမိတို့ရဲ့မိဘအရင်းအစာတွေကိုသာလျော်မိမိတို့ရဲ့မိဘအကျိုးနဲ့မြင်နိုင်ကြတာကတော့အပြစ်ဆိုစရာမရှိပါဘူးမိတို့ကိုကျွေးမွေးပြီးတော့ပြုစုချောင်းချောင်းလာခဲ့ကြတဲ့မိဘနှစ်ပါးဟာအမိတို့ရဲ့မိဘကြီးလို့ဒီဘဝခဏကြာကြာပြောမယ်ဆိုရင်မှန်တဲ့သဘောရှိပါတယ်အဲ့ဒီလိုမိဘတွေတော်ဆက်ခဲ့ဘူးတဲ့အကြောင်းကိုမြတ်စွာဘုရားဟောပြီးတဲ့နောက်မှာမြတ်စွာဘုရားကဟောဆက်ပြီးဟောတယ်ဆိုတဲ့အခါမှာစေတယံတို့ ပုဂ္ဂိုလ်တို့ရဲ့ကျေးဇူးတရားတွေကိုလွယ်ကူစွာဆန့်နိုင်တယ်လို့ငါပြောမဟုတ်ပါဘူး။ဒီကမှာဉာဏ်တော်တွေကဒီမြတ်စွာဘုရားကိုပြန်ပြီးတော့ရှောက်ထားကြတယ်မြတ်စွာဘုရား။ဘယ်ပုဂ္ဂိုလ်လို့ဥပမာလဲမြတ်စွာဘုရား။ဒီလိုရှောက်ထားကြတယ်ဆက်ကြတယ်။စေတယံတို့မိခင်ဖခင်လို့ခေါ်တဲ့ပုဂ္ဂိုလ်ဥပါပဲ။ဒီပုဂ္ဂိုလ်တို့ရဲ့ကျေးဇူးတရားတွေကိုလွယ်ကူစွာဆန့်နိုင်တယ်လို့ငါပြောမဟုတ်ဘူး။ဒါကြောင့်လေဆိုလို့ရှိရင်ဒီပါရီဆိုတာကသာသမီတွေကိုဆောက်ရှောက်ကြတယ်သူတွေကြီးပြင်းလာအောင်ဆောက်ရှောက်ကြတယ်သူတွေကျွေးမွေးကြတယ်သူတွေဒီလောကကိုစတင်ပြီးတတ်တာတဲ့သူတွေဖြစ်တဲ့အတွက်ကြောင့်ဒီမြတ်စွာဘုရားကသူတွေမိကြောင်းဘူးရဲ့အဲ့လိုလေးပြီးတဲ့ခါမှာမြတ်စွာဘုရားဆက်လက်ပြီးတော့ဒီမိတို့ကအသက်တရားတန်းမှာလူဖြစ်လာတဲ့ပုဂ္ဂိုလ်တွေဖြစ်ကြတယ်ဆိုကြသူအသက်တရားကာလပတ်လုံးပကုန်းတစ်ဖက်မှာအမိကိုဆောင်းပကုန်းတစ်ဖက်မှာအဖကိုဆောင်းပြီးတော့ကျူးစုလုံကျွေးကြမယ်ရေဘူးရေအေးသင့်လျော်ရာပေးပြီးတော့ခြေစုပ်လက်လည်းပြုပြီးနေထိုင်ကြမယ်ရင်းနေပြီးမယ်လူအပ်ချက်တွေကိုဖြည့်ဆည်းပြီးတော့အစ်တရားပတ်လို့ကျူးစုလုံကျွေးပါတော့ညာလေးပဲရှိခဲ့သူတဲ့မိဘနှစ်ပါးရဲ့ကျေးဇူးကိုလည်းကိုယ်စွာဆက်နိုင်တယ်လို့ငါပြောမှာပါဘူးဒီမြတ်စွာဘုရားမိတ်တော်မူတဲ့ဒီထက်လုံးပေါ့လေမြတ်စွာဘုရားကလည်းဆက်မိတယ်။မိမိတို့ကစမ်းနိုင်လို့မဟာပထဝီမြေကြီးကိုအုပ်ချုပ်စိုးပိုင်တဲ့မင်းစည်းပင်ကိုမိဘနှစ်ပါးကိုကြီးမြတ်ထောက်ပံ့ပေးမယ်ဆိုတာသူ။ဒီလိုမင်းစည်းပင်ကိုကြီးမြတ်ထောက်ပံ့ပေးတော်ညာလည်းပဲရှိခဲ့မှုတဲ့မိဘလေးရဲ့ဆေးစုကိုလည်းကူစွာဆက်နိုင်တယ်လို့ငါပြောမှာဘူး။ဒီနေ့ကြံစည်လိုက်တဲ့ဆွေးနွေးပေါ့။လောကမှာလူတိုင်းလူတိုင်းအတောင့်တဆုံးနဲ့အစ်ချင်းဆုံးအမြင့်မားဆုံးသောญาတုဌာနန္တရကိုပြောမြင်ဆိုရင်မင်းကြီးစင်ပါပဲ။ဒီလိုမင်းကြီးစင်ကဲ့သို့သောမင်းကြီးစင်ကိုချင်းမြောက်ဆောက်ပံ့ပြီးတော့ပြီးပါတော့ညာလေးမိဘတို့ရဲ့ရှိခဲ့မှုတဲ့ဒီလူတရားတွေကိုလည်းကူစွာပြန်ပြီးဆက်နေတယ်လို့ငါပြောမှာပဲ။ဒါပါကြောက်လေဆိုရင်မိဘတို့ဆိုတာကမိမိတို့ကိုပြည်ပင်အောင်ဆောက်ရှောက်လာတဲ့ပုဂ္ဂိုလ်တွေကျွေးမွေးလာတဲ့ပုဂ္ဂိုလ်တွေဒီလောကကိုစတင်ပြီးတော့ပြတ်သားတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အကြောင်းကလေးပြန်ကြည့်ကြည့်လိုက်ရင်ဆိုရင်ပေါ့ဒီလောကကိုအသိဉာဏ်နဲ့ပြတ်သက်ပြီးအာလို့စတင်ဝင်ခွင့်ရကြတယ်ဆိုတာကဒီမိဘနှစ်ပါးရဲ့ခြေထောက်ပါဒီလောကကြီးကိုစတင်ပြီးတော့ဝင်ခွင့်ရတယ်ဆိုကြတဲ့ကမိဘတွေကဘလို့ကျေးဇူးပြီးမှနေကြပြီလဲအလုံးတရားကျေးဇူးပြီးမှနေကြပါလေရည်ရွယ်တောင်းကြီးဘုရားကဒီလိုကြီးနေလာတဲ့ဒီဆောက်ဆောင်ခြင်းမူလာခဲ့တဲ့ပြည့်စုံတရားတွေကိုဆက်လက်ပြီးကြောက်ရမယ်ဆိုလို့ဒီမှာကြီးပါတဲ့ပြည့်စုံတရားတွေကအဲ့လိုကြီးပါတဲ့ပြည့်စုံတရားတွေကိုညီညွတ်စုံနဲ့ပြန်လည်ပြီးတော့ချီးမြှောက်ဆောက်ပံ့ပြီးတော့ယေရှုဆက်ပါတော်များလေးယေရှုဆက်နိုင်တဲ့တော်ရှိဘူးအဲ့လိုမြတ်စွာဘုရားမိတော်မူရဲ့အခါကျတော့ရဟန်းတော်တွေကမြတ်စွာဘုရားကိုပြန်လည်ပြီးမိချောက်ကြပါတယ်မြတ်စွာဘုရားဒီကဲ့သို့သောနေ့ရက်နဲ့ဒီပါတို့ရဲ့ကျေးဇူးတရားတွေကိုဉာဏ်လင်ဆက်ဖို့လည်းဖြစ်နိုင်ဘူးဆိုရင်ဘယ်လိုနည်းလမ်းနဲ့ကျေးဇူးဆက်မယ်ဆိုရင်ဒီပါတို့ရဲ့ကျေးဇူးကိုဆက်နိုင်ပါမယ်ဒီလိုကြံပြီးတော့မေးချောက်ကြတဲ့ခံကြတော့မြတ်စွာဘုရားကနေပြီးတော့ချက်တန်းရန်တို့ဒီချက်တန်းရန်တို့သိတယ်လေဆိုရင်တော့ငါပြောချင်ဖြစ်တော်မူနေဒီပါတို့ရဲ့ရှိခဲ့ဘူးတဲ့ကျေးဇူးတရားကိုဉာဏ်လင်ဆက်ခြင်းတွေဆိုရင်တော့ပြန်လေပြီးတော့ဆက်နေတဲ့ဒီနန်းကြီးရှိတယ်။လောကမှာမိဘတချို့ရှိကြတယ်။တရားတရားမရှိသေးတဲ့မိဘတွေမှာတရားတရားနဲ့ပြီးတော့လူမျိုးတွေကအချင်းချင်းဆက်ဆံပေးတယ်။ဝန်တိုချင်းမစ္စရိယရှိကုန်တဲ့မိဘတွေကိုဝန်တိုချင်းမစ္စရိယကင်းတော့အောင်လူမျိုးတွေကအကျိုးသာဒီနန်းမျိုးပေးမယ်။ချင်းမြောက်ပေးမယ်ဆက်ဆံပေးမယ်။ပညာမရှိတဲ့မိဘတွေကိုပညာနဲ့ပြည့်စုံအောင်လူမျိုးတွေကချင်းမြောက်ဆက်ဆံပေးမယ်ဆိုရင်တော့ရှိခဲ့လို့တဲ့မိဘတွေကကျေးဇူးကိုဆန့်နေပါလေမြတ်စွာဘုရားကနေပြီးတော့တိလိုလိုမေးမြန်းလာတဲ့ရဟန်းတော်တွေကိုကျေးဇူးပြုပြီးတော်မူပါလေ။ယောဂမှာသတ္တတရားသတ္တတဏ္ဍဆိုမြတ်စွာဘုရားဟောထားတာရှိပါလေ။သတ္တတရားကိုဥစ္စာလို့ခေါ်ပါလေ။သတ္တတရားမရှိတော့တဲ့ပုဂ္ဂိုလ်ဟာဘလောက်ပဲကြီးပွားချမ်းသာနေတဲ့ပုဂ္ဂိုလ်ဖြစ်ပါသေးလဲ။ မိမိရဲ့ជីវ័តချမ်းသာနေတဲ့ជីវ័តချမ်းသာမှုတွေကိုတကယ်ကိုကြီးမားတဲ့အကျိုးစီးပွားတွေကိုဖြစ်ထွန်းလာအောင်လုပ်နိုင်တဲ့အရေးချင်းစုမှာဖြစ်သွားတယ်။ဒါကြောင့်လေတန်တန်တရားမရှိဘူး။တန်တန်တရားမရှိတဲ့ပုဂ္ဂိုလ်ခံခံရအကျိုးတရားကိုလည်းယုံကြည်မှုမရှိဘူး။တရားတရားသံဃာကြီးဟူသောယတနာ၃၀အပေါ်မှာလည်းပဲယုံကြည်မှုမရှိဘူး။ဒါသလို့ရှိရင်တရားကိုစိတ်ကပ်ခြင်းတရားကိုနာယူခြင်းသံဃာတော်တွေကိုစိတ်ကပ်ပြီးတော့တရားစကားမေးမြန်းခြင်းဆိုတာသူ့မှာမရှိဘူး။ဒါကခံခံရအကျိုးကိုမယုံကြည်တဲ့အတွက်ကြောင့်ဒါနမှုဆိုတဲ့အရာကိုလည်းဒီလိုဖြစ်တော့မှာမဟုတ်ဘူး။သူဘုရားဟာကျေတုပံကာလအဖြစ်ဤစဉ်ဥစ္စာတွေနဲ့ဤစဉ်ဤတော်ညာလေးပဲတသာတရားဤဟူသောဥစ္စာကချုပ်ရင်းနေတဲ့အတွက်ကြောင့်သူဟာသူ့ရဲ့ကျေတုပံသံသာတွေကိုအချင်းဤအကျိုးနဲ့ဖြစ်အောင်လို့လုပ်သွားနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့လောကကြီးကနေချက်ခွာသွားနိုင်တဲ့ပုဂ္ဂိုလ်ဖြစ်နေပြီနော်ဖြစ်နေတယ်နော်ဒါကြောင့်မို့တရားတရားမရှိသေးတဲ့ပုဂ္ဂိုလ်တွေကိုတရားတရားနဲ့ပြည့်စုံတော့အောင်သံသမီဖြစ်တဲ့ပုဂ္ဂိုလ်တွေကကြိုးစားပြီးတော့လမ်းညွှန်ဤနာပေးဖို့တူတယ်။သံဃာ့ရဲ့ရှိခဲ့လို့တဲ့ကျေးဇူးကိုပြန်လည်ဆက်တဲ့အမိပေါ့။အလုံးစုံသိတော်မူတဲ့ဘုရားရှင်ကဲ့သို့သောဘုရားကောင်းကြီးပေါ်ထွန်းလာတဲ့အတွက်ကြောင့်သိနိုင်တဲ့ဤလမ်းပေါ့။လောကလူသားတွေပြန်လည်ကျေးဇူးဆက်နေတဲ့ဤလမ်းတွေဟာမိမိတို့ရဲ့မိဘတွေကိုပြန်လည်ပြီးတော့ကျေးဇူးဆက်တယ်လို့ပြောနိုင်ကြပြီလေ။ဒီပါဒီဘက်ကလည်းနှလုံးသွင်းမမှန်ဘူးဆိုလို့ရှိရင်ဥစ္စာပစ္စည်းတွေနဲ့ပြည့်စုံအောင်ချင်းမြောက်ထောက်ခံပေးခြင်းဒီပင်လည်းသူတို့ရဲ့လောဘဒေါသမောဟတွေကိုပို့ပြီးတော့တိုးပွားလာအောင်လုပ်ပေးတာနဲ့တူသွားနိုင်တဲ့အတွက်ဒီပစ္စည်းဥစ္စာကာမဝတ္ထုပစ္စည်းအစုစုတွေမှာစေတနာဆက်မဲ့နေတဲ့စိတ်တွေတိုးပွားဖြစ်နေဆိုရင်ဒီလိုစိတ်ကြောင့်သူတို့ဟာကောင်းရာသူတို့ကိုရောက်နေကြတာမဟုတ်ပါဘူး။ဒီလိုမျိုးဥစ္စာပစ္စည်းတွေကိုချင်းမြောက်ထောက်ခံပြီးတဲ့နောက်မှာတရားတရားနဲ့ပြည့်စုံအောင်မိမိတို့ကဆက်လက်ပြီးတော့ဂျိုးကန်းကြတယ်ဆိုရင်တော့မိဘတွေကိုကျေးဇူးတင်တစ်ပိတ်တစ်ပိုင်းအားဖြင့်ဆက်နိုင်တဲ့ဘဝတရားကြီးရရှိလာမှာဖြစ်တယ်နော်။ဒီနေ့ခါမှာဝန်တိုခြင်းမိစ္ဆရိယရှိနေကြတယ်ဘေးကင်းစံကျဲလိုတဲ့အဖြစ်အပျက်တွေမရှိဘူး။ပြည့်စုံဥစ္စာတွေတဝချမ်းသာနေတော့ညာလဲတဲ့တရားတရားကလည်းကောင်းပါနေတယ်ဝန်တိုခြင်းမိစ္ဆရိယတရားတွေကလည်းရှိနေကြတယ်ဆိုရင်မိမိဘတွေရဲ့ပစ္စည်းဥစ္စာတွေဟာတနည်းမိမိတို့ရှာဖွေပြီးတော့ပြုစုပျိုးထောင်ပေးထားတဲ့ထောက်ပံ့ပေးထားတဲ့ဥစ္စာပစ္စည်းတွေဟာသူတို့နဲ့တဘာတည်းပတ်သွားကြမှာမဟုတ်ဘူး။ဒါဆိုရင်သူတို့ရဲ့ဘဝရရှိခြင်းဟာအချင်းချင်းတော့ရရှိခြင်းကဲ့သို့ဖြစ်သွားနိုင်တဲ့အတွက်ဝန်တိုခြင်းမိစ္ဆရိယရှိကုန်တဲ့မိဘတွေကိုဝန်တိုခြင်းမိစ္ဆရိယအင်းအောင်မိမိတို့ဘက်ကချင်းမြောက်ထောက်ပံ့နိလန်ဒီပေးပြီးကြိုးစားပေးကြဖို့ဆိုရင်ဒါမြတ်စွာဘုရားရှင်ပေးတဲ့နိလန်ဒီကိုဖြစ်သွားတယ်။နောက်တစ်ခုပညာကင်းနေတဲ့မိဘတွေလောကမှာရှိကြတယ်။ပညာကင်းနေဆိုတဲ့အပိုင်းမှာကလောကပညာကိုပြောခြင်းမဟုတ်ပါဘူး။လောကပညာမှာမိဘတွေကသာသမီတွေတက်ပိုပြီးသာလုံနေတဲ့မိဘတွေနဲ့ရှိတတ်တာ။သာသမီအောက်ကိုနှိမ့်ကြနေတဲ့ပညာရည်ခြင်းရှိတဲ့လောကပညာတွေရှိတဲ့မိဘတွေလည်းလောကမှာရှိနေကြတယ်။သက်သာရှင်သူလိုနဲ့ပညာဆိုတာကဝိပဿနာပညာနဲ့ပညာဆိုဆိုခြင်းတာဖြစ်ပါတယ်အဲ့လိုဝိပဿနာပညာနဲ့ပညာကိုဘယ်လိုထုံတမ်းတဲ့မြတ်စွာဘုရားရှင်ကဤပါတွေကိုသာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကပြန်လည်ပြီးတော့ရှင်းပြဖြေခြင်းတည်းလေမိမိတို့ဒီရခဲ့တဲ့ဒီဘဝလေးကိုရထားကြပြီရခဲ့တဲ့ဒီဘဝလေးကိုရထားတဲ့အချိန်ကလေးမှာရခဲ့တဲ့သီလသမာဓိပညာရှင်းစဉ်ဆိုတဲ့ဖြစ်တဲ့တုံးရအပြည့်အဝတွေကမိမိတို့ကလက်သိစနစ်နဲ့ကြအင့်ချင်အကျိုးကိုအားထုတ်နိုင်လို့ဝိပဿနာတွေအဆုံးပါမဉ္ဇဉ်ပူဇဉ်တို့ကပေါ်လာခဲ့ပြီးတော့သတ္တင်္ဂရတ္တဝိပံဆိုတဲ့နိဒ္ဒသံသာတိကိုမျက်မှောက်ပြုနိုင်တဲ့ဘဝကိုရရှိသွားကြပြီ။အဲ့ဒီခါတော့မိဘတို့ကမိမိတို့ထိုးထင်းပြီးသိထားတဲ့တရားတော်ကိုပြန်လည်ပြီးတော့ညဝေသိတယ်၊ထိုက်တွန်းတယ်၊အားပေးတယ်မိတ္တပါတိကိုလောကမှာရှိတဲ့တရားတွေအားလုံးဟာအနိစ္စသဘောသာမှန်တယ်၊ဒုက္ခသဘောသာမှန်တယ်၊အနတ္တတရားတွေပြီးတာဖြစ်တာ။ဒီတရားတွေအပေါ်မှာစေတနာတက်မဲ့နေတဲ့စိတ်တွေကြောင့်ဒီတရားတွေကိုသင်္ကေတတရားလို့ခေါ်တဲ့ပြုပြင်စီရင်မှုကြောင့်ဖြစ်ပေါ်နေတဲ့ဒီတရားတွေအပေါ်မှာစေတနာတက်မဲ့နေတဲ့စိတ်နဲ့ဒီကနေ့အချိန်မှာ ဒီလိုစိတ်တွေကအကျိုးပေးခဲ့ရင်တော့ဤပါဒီဒုက္ခရောက်ကြတယ်နော်။ဒါကြောင့်အနိစ္စဒုက္ခအနတ္တတရားစင်စစ်အေကံဖြစ်နေတဲ့ဒီတရားတွေအပေါ်မှာဝိပဿနာပညာနဲ့ပညာတွေဖြစ်ပေါ်လာအောင်ဤပါဒီကိုကြိုးစားကြပါ။ဒီကသမာဓိပညာသိက္ခာကိုမိမိဖြစ်နေတဲ့သူတို့ကိုဖြစ်ဖြစ်အောင်ဤပါဒီကစိတ်တွန်းပြီးတော့ခေယုံပြီးတော့ကြိုးစားကြမယ်ဆိုရင်ဘယ်လိုကြိုးစားလိုက်တဲ့အတွက်ကြောင့်သူတို့ရဲ့ပါရမီအားလုံးကဒီလာဒီကိုဖြည့်ခြင်းကြမယ်သမာဓိဒီကိုထူထောင်ကြမယ်သမာဓိဒီကိုထူထောင်ဒီပုံမှာရပ်တည်ပြီးတော့ယုတ်ဒီနံဒီကိုသိမ့်ပြီးမယ်ကြောင်းတရားအကျိုးတရားတွေကိုသိမ့်ပြီးတော့ဒီယုတ်နံကြောင်းကျိုးတရားတွေအပေါ်မှာနိစ္စဒုက္ခအနတ္တလက္ခဏာဤသုံးတန်သင်ပြီးတော့သင်္ကေတဝိပဿနာရှုနိုင်လို့ပါရမီအားလျော်သာဝိပဿနာဉာဏ်တွေရဲ့အဆုံးမှာဉာဏ်ကိုဉာဏ်ဆိုက်ခဲ့တယ်ဆိုရင်ဒါဆိုရင်တော့မိမိတို့ဟာမိဘတို့မိမိတို့အပေါ်မှာရှိပြီးဖြစ်တဲ့ဂျေဇုတရားတွေကိုဆက်ပြီးဖြစ်လာရင်ဒီလိုနည်းနဲ့ဂျေဇုဆက်ချင်းကိုသာလည်းဂျေဇုဆက်နိုင်တဲ့နည်းလို့ပြောတာဖြစ်နေတော်မူပါတယ်ပထမတော်နိလန်တွေကတော့တဏှာခီးမှရှင်လေကြောင်းနဲ့တဏှာခီးမှမြုပ်ကြောင်းမျောကြောင်းလမ်းတွေကဖြစ်နေတဲ့အတွက်ဒီလိုနိလန်တွေကတော့မြတ်စွာဘုရားရှင်ချီးမွမ်းတဲ့နိလန်တွေဟုတ်ကြပါဘူးဒါကြီးနဲ့ကြံသိလိုက်တဲ့အခါကျတော့လောကရှိတဲ့မိဘနှစ်ပါးပုဂ္ဂိုလ်တွေကနေတဲ့သာသမီတွေကိုလောကထဲမှာပျော်မွေ့နေတာကိုပဲကြည့်ချင်ကြတယ်ဉာဏ်ကြတယ်မိမိတို့ကိုလည်းဥဒ္ဓပစ္စည်းတွေနဲ့ချင်းကြောင့်ထောက်ခံတာကိုပဲမိတို့ကလည်းလိုချင်ကြတယ်ဉာဏ်ကြတယ်ဒါဆိုလို့ရှိရင်မိမိတို့ရဲ့အဲ့ဒီလိုမျိုးအယူဆမြင်တွေဟာဖြစ်တဲ့ဖြစ်တဲ့အမြင်တွေဖုံးမှုဆိုတာမြတ်စွာဘုရားရှင်ပေးတဲ့ပေးတဲ့နေ့တော့တန်းကြည့်လို့မိမိတို့ရဲ့သာသမီတွေတရားစခန်းဝင်ကြပြီဒီလချင်းဝင်ကြပြီဟန်ကြီးကျူးစာပြီဒါဆိုလို့ရှိရင်မိမိတို့ရဲ့သာသမီတွေရဲ့လုပ်ငန်းတွေဟာအင်မတန်မြင့်မြတ်နေတဲ့လုပ်ငန်းတွေပဲလက်ဆောင်ဘုရားရှင်ချီးမွမ်းတော်မူတဲ့ဘုရားသခင်တော်အရိယာတော်ကောင်းကြီးချီးမွမ်းတဲ့လမ်းကြောင်းကိုဖန်သားတော်သာသမီတော်တွေလိုက်တော်ကြပြီဒီလိုနားလည်လို့ဆိုရင်တခါမိဘတို့ရဲ့ယေရှုရှင်ယုံတရားကြီးမားတာလောကနိလန်မျိုးစုံနဲ့ကျေးဇူးဆက်တော်ညာလေကျေးဇူးမပြေနိုင်ဘူးတရားတရားမရှိသေးတဲ့ပုဂ္ဂိုလ်တွေတရားတရားပြည့်စုံအောင်ဝန်တိုခြင်းမေတ္တရာရှိကုန်တဲ့မိဘတွေဝန်တိုခြင်းမေတ္တရာကျင့်အောင်ဝိပဿနာပညာနဲ့ပညာတွေမရှိသေးတဲ့မိဘတွေကိုဝိပဿနာပညာနဲ့ပညာတွေရှိအောင်မိမိတို့ကချင်းချင်းထောက်ခံညာညာနေပေးပြီးတော့ကြိုးစားပေးမယ်ဆိုရင်သူတို့ကလည်းလိုက်လံလုပ်ကြလို့ကျိုးစားကြလို့ဒီလိုမျိုးနဲ့ပူညာစိတ်သွားတဲ့အခါမှာမိသားစုရှိခဲ့ဘူးတဲ့ကျေးဇူးတွေကိုဆက်နေတယ်ဆက်ဆောင်ပြရှင်အဲ့တော်ဘုခေတ်တဲ့စကားကိုပြန်လည်ပြလိုက်တယ်ဆိုရင်ဒီနေ့ဉာဏ်နာပိတာအကြောင်းသူတော်ကောင်းတွေအားလုံးဟာဒီဘဝမှာဥစဉ်ရဲ့မိခင်ကြီးမဟုတ်ကြတော့များလေးတဲ့ဥစဉ်နဲ့ဒီဘဝတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေကဖြစ်ကြပါလိမ့်မယ်ဥစဉ်ရဲ့သမီးတွေလည်းဖြစ်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြပါလိမ့်မယ်ဥစဉ်ရဲ့အမေတွေလည်းတိကျကူကြမယ်ဥစဉ်ရဲ့အမတွေဥစဉ်ရဲ့မောင်တွေစတဲ့သင်လေခဲ့တဲ့ဇေလာလာတဲ့တံပြားခီးမှာတော်ဆက်ဖြစ်မှုတဲ့ပုဂ္ဂိုလ်တွေသာဖြစ်ချက်ပါလိမ့်မယ်ဒီနေ့ဥစဉ်တို့ဥစဉ်ဥဒ္ဓမဘာလာတို့စတဲ့ဉာဏ်တော်ဉာဏ်စွာလေးပဲဒီမှာတရားအထုတ်ခြင်းတဲ့သူကိုအားထုတ်မှုတဲ့ဉာဏ်ဘဝလေးသူတို့ကိုအကြောင်းပြုပြီးတရားအားထုတ်ဖို့လာကြတဲ့မိဘတွေလည်းရှိနေကြတယ်တရားလာအားမထုတ်သေးတဲ့မိဘတွေလည်းရှိနေကြတယ်သာသမီတွေဘက်ကလည်းမိဘတွေရဲ့ရှိခဲ့မှုတဲ့ဂျေဇုကိုအလုံးစုံသိတော်မူတဲ့ဘုရားရှင်ပေးတဲ့နိလန်းနဲ့မြတ်စွာဘုရားရှင်မိတော်မူတဲ့အတွက်တော့သိလာရတဲ့ဂျေဇုသက်ကြီးနဲ့ဂျေဇုသက်ခွင့်ကိုပေးကြဖို့တော့မကောင်းဘူးနော်။ဟုတ်တယ်။သာသမီတွေကဂျေဇုသက်ခြင်းပါလေ။တရားလာပြီးအထုကြပါလို့တိုက်တွန်းတဲ့အခါမှာမလာဘူးဆိုတာသာပြောတာလေ။ဒါတို့ကိုဂျေဇုမဆက်ကြပါနဲ့လို့ပြောတာလည်းမသိဘူးလား။ဒီလေဒါဆိုလို့ရှိရင်တော့သာသမီတွေကတရားအားထုတ်ဖို့ခေါ်တယ်ဆိုရင်မိမိတို့သာသမီများကရေးရေးဆက်ခွင့်ကိုတောင်းတာလည်းမတူဘူးလား။ဒါဆိုရင်တော့မိမိတို့ကဘာလုပ်ရမလဲ။သာသမီတွေရဲ့ရှင်သူစိတ်ဓာတ်ဖို့ဆိုမိမိတို့ကဘာလုပ်ရမလဲ။ကျန်တဲ့ပြီးတုံ့ပြန်တော့အားချစ်ဝန်ပန်းတဲ့တာနဲ့တော့လာဖို့မကောင်းဘူး။ကောင်းတယ်။ဒါပေမဲ့မလာကြဘူးဆိုရင်တော့ဒါဟာမြတ်စွာဘုရားရှင်ပြောတဲ့နိလန်အပေါ်မှာလိုက်နာရှင်သုံးတယ်ပုဂ္ဂိုလ်တွေပြောနေမှာနော်။ကြောင်းနေဘူးလောကထဲမှာရှင်လည်ပြီးတော့လောကထဲမှာနိမ့်မြုပ်ဖို့ရန်လောကထဲမှာမျောနေဖို့ရန်သွားနေတဲ့နိလန်းကြီးတာဖြစ်ကြပါလိမ့်နော်ဒါဆိုလို့ရှိရင်အဲ့လိုနိလန်းမျိုးတွေဖြစ်ရအောင်ဂါသမီများကကျေးဇူးဆက်ခွင့်ကိုတောင်းကြတဲ့အခါမှာဒီနေ့ဥဒ္ဓမာဘာလာဘယ်တော့ဖြစ်တဲ့ ဒဂါမကြီးလည်းပဲတကယ်လို့ဒီမှာဘာလာကလည်းတကယ်လို့ပေါ့လေတရားလာအတုကိုပြောခဲ့တယ်ဆိုရင်တော့အလျှောက်သာလာခဲ့ပြီတော့နော်ဒါဆိုရင်တော့သာသမီရဲ့သင်ရှိနေတဲ့ဒီစုတရားကိုစက္ခင့်ကိုပေးတာဖြစ်ပါလေအဲ့လိုမှမဟုတ်ဘူးဆိုရင်တော့ရှိခဲ့မှုတဲ့ဒီစုတရားကိုစက္ခင့်မပေးပါနဲ့လို့ပြောတာနဲ့အတူတူဖြစ်နေတယ်နော်ဒီဟုတ်ပြီဒါဆိုလို့ရှိရင်ဘယ်လိုကျေကျေချာမလဲဆိုတာသာသမီဒေသကလည်းပြီးဖို့လိုတယ်ကျေကျေစက္ခင့်တို့မိဘတွေဘက်ကလည်းဘယ်လိုပေးရမလဲဆိုတာလည်းဒီလောက်ဆိုရင်တော့ပြီးပါပြီလို့ဥပဒေကြီးထားတယ်နော်ဒါကတော့လောကကလည်းပြီးတော့လွတ်မြောက်ပြီးအမြင့်မားဆုံးသောကျေကျေချာမျိုးကိုဆင်မြတ်စွာဘုရားရှင်ဟောတာတွေဆရာတော်နဲ့အချိန်ကန်ပြီးတော့ပြောလိုက်တာဖြစ်ပါတယ်နောက်တစ်ပိုင်းကတော့လောကကလည်းလွန်မြောက်အောင်ကျင့်ကြံကြိုးကုပ်အားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကတော့လောကထဲမှာမြန်စွာရှိကြပါဘူး။ဒီပါအားလုံးကလည်းလွန်မြောက်သွားတယ်ဆိုမပြောနိုင်တော့များလေပဲကျင့်ကြံကြိုးကုပ်အားထုတ်ကြတော့ပြောတယ်။အဲ့တော့လောကထဲမှာသင်္နေနေတဲ့ဒီပါနဲ့သာသမီလူကြီးနဲ့လူငယ်သားတွေဟာရှိတဲ့ရှိထိုက်တဲ့နားလည်ခွင့်လေးကိုရှိလာဖို့ဆိုတာကမိဘတွေရဲ့မေတ္တာတရားကိုလည်းသာမီးများကနားလည်ဖို့ပြောတယ်။မိဘဒီဘက်ကနေထားတဲ့မေတ္တာဟာလည်းပုံစံချတဲ့မေတ္တာတရားရှိဖို့ချိန်ဖို့လိုပါတယ်။မိဘဆိုတဲ့နေရာကနေနေတဲ့ပုဂ္ဂိုလ်များဟာလောကကြီးကိုစတင်ကြတာပြီးလိုက်ပြီးဆိုကလေးကကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်ဆိုတာကတော့သာမီးများဘက်ကလက်ခံထားပြီးသားဖြစ်ဖို့ပြောတယ်တို့ကြောင့်များလေးလက်ညံပူညံအဖြစ်အပျက်မဆိုင်သေးတဲ့ပုဂ္ဂိုလ်မှန်မှန်များဟာလောဘဒေါသမောဟအိတ်တံမိစရိယမာနတရားတွေဟာနေထိုင်နေကြတဲ့ပုဂ္ဂိုလ်များသာဖြစ်တဲ့အတွက်ဒီလီသာရဲ့ထိုးနေချက်ကိုခံထားရတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတဲ့အတွက်မိဘတွေကလည်းငါတို့ရဲ့သာသမီတွေဟာဒီလီသာကျန်းမာနေရှိနေတယ်သဘောတူချက်ပေါ့သမီးဒီဘက်ကလည်းမိဘဒီဟာလည်းကြည်လီသာဇန်းလန်းနဲ့ရှိနေတဲ့ပုဂ္ဂိုလ်ကြီးပဲလို့သဘောပေါက်ဖို့ပြောတယ်။ဘာရွေးတဲ့နေအရှင်ပြောမယ်။လောကမှာပုဂ္ဂိုလ်တယောက်ကိုချိုးနှိမ်ပြီးတော့ပြောမယ်ဆိုရင်မိဘကသာသမီကိုပဲပြောပြမယ်။အကူဖြစ်တဲ့သူကညီဖြစ်တဲ့ပုဂ္ဂိုလ်ကိုပဲပြောပြောလက်ခံနိုင်တယ်လို့ယန္တာပြတဲ့ရှင်ပါလား။ဒုမလက်ခံပါဘူးနော်။ကြံမှုမိဘဒီဘက်ကလည်းပဲဒါတို့မိဘပဲဆိုပြီးတော့မိမိတို့ရဲ့မေတ္တာတရားကိုပုံစံတောင်းတနေနိုင်တဲ့အပြုဆက်ဆံမှုမျိုးတွေကမပြုဖြစ်ဖို့ဆိုရင်ဒါမိဘဆိုတော့ဒီပိုင်းတန်တဲ့လူကြီးများကလည်းမိမိတို့ရဲ့လက်အောက်မှာရှိနေတဲ့ပုဂ္ဂိုလ်တွေအပေါ်မှာမိမိတို့ရဲ့မေတ္တာကိုပုံပေါ်ပေးနိုင်တဲ့သက္ကလုံရင်းချေတတ်တဲ့အတုံးလုံးမျိုးတော့ဖြစ်ဖို့ဆိုလို့မိမိတို့ကမေတ္တာတရားကိုပေါ်ကျူးပေးနိုင်တဲ့သက္ကလုံအတုံးတုံးကိုရွေးချယ်ခြင်းမရှိဘူးဆိုလို့ရှိရင်မိဘဖြစ်တဲ့ပုဂ္ဂိုလ်တွေကသာသမီတွေရဲ့အကျိုးကိုဘယ်လိုမှမဆောင်နိုင်ကြပါဘူး။လူကြီးနေရာမှာရှိနေတဲ့ပုဂ္ဂိုလ်တွေ၊ဆရာနေရာမှာရပ်တည်နေတဲ့ပုဂ္ဂိုလ်တွေကလည်းမိဘတွေကမိမိတို့နေရာကမိမိတို့နဲ့သက်ဆိုင်နေတဲ့လူငယ်တွေရဲ့အကျိုးကျေးဇူးကိုရှိအောင်ဘယ်လိုမှမဆောင်နိုင်ကြပါဘူး။လူကြီးများဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းတနည်းမိဘများဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းသာသမီဘဝကကြီးလင်းလာခဲ့ကြတဲ့ပုဂ္ဂိုလ်တွေပါလူကြီးဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာလည်းလူငယ်ဘဝကနေဆက်တန်းပြီးတော့ဆက်လာခဲ့ကြတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြပါလေ။ဤသင်္ကမိမိတို့တောင်းတခဲ့မှုတွေဆန္ဒကလေးတွေလူကြီးတွေမိဘတွေဘယ်လိုမျိုးပြုစုပြုထောင်ကြမလဲဘယ်လိုပြောဆိုပြုမူကြမလဲငါတို့ကိုဘယ်လိုမျိုးပညာတွေပေးကြလဲဆိုရင်သိကောင်းပါပဲဒီနေ့မှာဆန္ဒကိုသိရှိခဲ့လို့မျိုးလို့အသိဉာဏ်ကြီးရယ်။ဒီစဉ်ကသုံးနာခဲ့ပြီးဒီစဉ်ကငန့်နေခဲ့ကြတယ်။ဒီလိုမြစ်တာတရားမျိုးကိုမိမိတို့ကြီးလာတဲ့အခါကျတော့ကြီးတဲ့ဘဝကိုရောက်တဲ့အခါမှာမိမိတို့လူကြီးနေရာမှာနေနေတဲ့အချိန်မှာလူငယ်တွေကလည်းအဲ့ဒါလိုပဲတောင်းတနေကြလိမ့်မယ်။အမေတ္တာဆိုတာဥဒ္ဓံပြန်ပြီးပြည့်ပြည့်ပါနော်။ဒီစဉ်ကမိမိတို့ကတော့ကြုံတွေ့ခဲ့ကြရပြီ။ဒါပေမဲ့ပြီးလာတဲ့အခါကျတော့မိမိတို့အဲ့ဒါကိုနင့်ကျင်လိုက်ကြတယ်။ဒါဖြစ်တယ်။လူကြီးဆိုတဲ့နေရာကလူကြီးဆိုတဲ့ပုံစံနဲ့လည်းမိတို့ဆက်လက်ပြီးတော့နေထိုင်ဖြစ်သွားကြတယ်ဆိုရင်မိမိတို့ရဲ့အတုံးတုံးတွေကိုမိမိတို့ကရွေးချယ်လို့မပြုဘူးဆိုလို့ရှိရင် မိဘများကလည်းဒါသမီးတွေပေါ်မှာအကျိုးဆောင်လိုပါရဲ့နဲ့အကျိုးဆောင်တယ်နဲ့သဘောတရားတွေဖြစ်လာတယ်ဒါကဦးဇင်းဘုရားကတကယ်ကိုကြုံတွေ့ခဲ့ပြီးတဲ့အရာမျိုးတွေကိုပြောတယ်ဒီဇင်းရန်သူခင်ကဆရာဘုရားနဲ့ဘုရားကိုယက်ပြီးဆက်ရတယ်အဲ့ဒီအချိန်မှာလောကမှာလူမိုက်လို့နာမည်သက်ခံထားရတဲ့အမည်တွေကိုသူကညာပေးခဲ့ရဘူးပုဂ္ဂိုလ်ရင်းအတွက်အတော်တန်ရှိတယ်လို့ပြောရင်ကြပါမယ်အားလုံးဟာပြည်နယ်တဲ့အမည်ကြီးတွေဒါပေမဲ့လောကမှာပြောနေကြတာကသတိတတ်ထားတာကဒီပုဂ္ဂိုလ်ညာလူမိုက်တွေလို့ဒီလိုသတိတတ်ထားတယ်ဒါပေမဲ့ဦးဇင်းတို့ကတကယ်သုံးသပ်ကြည့်လိုက်တော့ဦးဇင်းရဲ့သတိတွေနဲ့ဖြစ်တယ်ဒီနေ့အနေပြီးလာတဲ့အခါမှာဒါနဲ့တောင်းတူဟာဒီဥစဉ်ခွင့်ပြီးပါ။အားဖြင့်လို့လေသူတို့ရဲ့စိတ်ကလေးတွေကိုဥစဉ်ကသုံးသပ်ခြင်းလေ။သူတို့စိတ်ထဲမှာဘာတွေဖြစ်နေလဲဥစဉ်သိခြင်း။တကယ်အေးချာကိုလေ့လာကြည့်လိုက်တဲ့အခါမှာမိဘတွေသူတို့ကိုအုတ်ချက်ခဲ့တဲ့ပုံစံ၊ပညာပေးခဲ့တဲ့ပုံစံတွေ၊ပုံစံမကျဖြစ်ခဲ့တဲ့အတွက်ကြောင့်သူတို့တွေဟာပုံစံမှားသွားကြတယ်သူတို့ရင်သေးကဖြစ်ခင်တဲ့အရာတွေကိုအလုံးစင်လူရှုထားပြီးတော့မိဘဖြစ်တဲ့ပုဂ္ဂိုလ်တွေကငါတို့ဟာမိဘပဲဆိုပြီးတော့မိမိတို့ဖြစ်ခင်တဲ့ဖြစ်ခဲ့တဲ့ပုံစံကိုဒါဖြစ်အောင်ကိုပြုဖြစ်ကြ။ဒါပေမဲ့ဉာဏ်ကုတ်ကိုပြန်ပြီးမြင်ကြည့်နေရပါတော့။သူတို့ဘာကကုတ်ကိုသူဖြစ်ခဲ့တဲ့ပုံစံနဲ့ဖြစ်အောင်လုပ်ခိုင်းတယ်ဖြစ်နေခိုင်းတယ်ဆိုရင်ဖြစ်နေတော့မလား။မဖြစ်ဘူး။မိမိကလည်းသူတစ်ပါးကိုမိမိဖြစ်စေခြင်းနဲ့ပုံစံနဲ့ဖြစ်အောင်လုပ်ခြင်းနဲ့ဆန္ဒတက်ပြီးတဲ့ပေါ်လာကြတယ်ဆိုရင်အဲ့လိုဆန္ဒမျိုးဟာဖြစ်တဲ့ဖြစ်တဲ့ဆန္ဒလို့ခေါ်နေတော့မလားမခေါ်နိုင်ဘူးမိမိတို့လည်းသူတစ်ပါးရဲ့ဖြစ်ဆန္ဒသဘောထားနဲ့လေ့ကျင့်တဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးသူတစ်ပါးတရားလည်းဒီလိုပဲဖြစ်နေတယ်မိမိတို့ကသဘောပေါက်ဖို့လိုတယ်အဲ့တော့သာသမီတွေဟာလည်းအဲ့လိုပါဖြစ်သွားတယ်အဲ့ဒီငငယ်လေးတွေမိဘတွေကနေပြီးတော့သူတို့ဖြစ်စေတဲ့ပုံစံကိုရှေ့ရှုကြည့်တော့ပြောတဲ့အခါကျတော့မိဘတွေကသာသမီတွေကဖြစ်တဲ့ဖြစ်တဲ့အတိုင်းသာဆိုသူတို့သတိနဲ့ချက်သွားကြတယ်သာသမီတွေကဖြစ်နိုင်တဲ့ရည်ချင်းကိုလေ့လာတယ်မို့မပြုတ်မိတဲ့အခြေအနေကမိမိဖြစ်စေခြင်းနဲ့ပုံစံကိုသာရအောင်လို့မိမိတို့ကပြောဆိုလုပ်ကြတဲ့အခါကျတော့သောင်းကြီးတွေကမဖြစ်ပါလေဆိုတာမိမိတို့ကမလုပ်နိုင်တဲ့အခါကျတော့မိဘကလည်းကြောက်တဲ့အခါကျတော့မိဘအရှိန်မှာလည်းကုတ်ကုတ်ကုတ်ကုတ်နဲ့နေလိုက်ကြတယ်။ဒါနဲ့အပြင်ကျတော့လွတ်ကျန်တယ်လွတ်ကျန်တယ်။အဲ့လိုလွတ်ကျတဲ့အတွက်တော့ငဆုံးမဖြစ်သွားနဲ့။ဆုံးမလို့မရတဲ့ပုဂ္ဂိုလ်တွေလောကမှာလူမိုက်ဆိုပြီးတော့လည်းတတ်နေကြတယ်။ဒါနဲ့အဲ့ဒီကံတော်ဦးစင်းကလည်းတို့ရဲ့ဖြစ်ခြင်းနဲ့ပုံစံလေးတွေကိုပြန်လေပြီးတော့သောဘာဝတ္တဓမ္မနိလန္တတ္တဉာဏ်ဉာဏ်ဖြည့်စည်ပြည့်လိုက်တဲ့အခါမှာသူတို့စိတ်ကြီးဉာဏ်ဉာဏ်ခံတန်းလာကြတယ်။ဉာဏ်ဉာဏ်ခံတန်းလာပြီးတော့မိဘကြီးတွေကသူတို့ဘက်ကမေတ္တာကတကယ်ကိုရှိပြီးသား။ဒါနဲ့သူတို့ဘက်ကမေတ္တာကိုပေါ်ပြူဖို့ရန်အတွက်မဆွမ်းနိုင်ခြင်းကြတဲ့အတွက်ဒီလိုဖြစ်ရတာပါဆိုပြီးဦးစင်းကကြီးသူတို့ကိုပြန်နေပြီ။ချောင်းပြပေးလိုက်တဲ့အဲ့ကြောင့်မိဘကြီးကပြန်နေပြီးအစဉ်ပြေပါတဲ့လူများကိုတော့တွေ့ခဲ့ရဘူးပါနော်။အကြောင်းဘူး။ဦးစင်းတို့မိဘတွေဒါမိဘတွေဆန္ဒပြမှာရပ်ပြီးနေတဲ့ပုဂ္ဂိုလ်များလူကြီးဆိုတဲ့နေရာမှာရှိနေတဲ့ပုဂ္ဂိုလ်များမိမိတို့အောက်မှာရှိနေတဲ့လူငယ်တွေနဲ့ပတ်သက်ပြီးတော့မိမိတို့ဘက်ကနေပြီးတော့မိမိတို့ဖြစ်စေခြင်းနဲ့ပုံစံလေးတွေဟာမိမိရဲ့မေတ္တာတရားကိုပုံပေါ်ပေးနိုင်တဲ့အထုံးထုံးမျိုးတွေဖြစ်နေလို့အရေးကြီးပါတယ်ဘယ်သူမှသိနေတာကိုမသိကြဘူးလို့ဘုမနှိမ့်ချပြီးတွေ့ဆုံရလို့လည်းမသိကြဘူး။ရှင်မွန်ချင်းဆိုတာလူတွေကလက်ခံနေကြတာလေ။ရှင်မွန်ချင်းဆိုတဲ့အရာကိုပြုသင်ပြုထက်တဲ့အခါကျရင်လည်းပြုပြီးတော့မိမိတို့ဘက်ကနေပြီးတော့တစ်ဖက်သူရဲ့ရေသူရဲ့ဖြစ်ဖြစ်ပြည်သူရဲ့ဖြစ်ဖြစ်ရေသူရဲ့ဖြစ်ဖြစ်အားလုံးကစိတ်နှလုံးကိုထိခိုက်သွားတယ်လေအတုံးတုံးမျိုးတွေကိုမျိုးကမပြောချင်သေးနဲ့။မတိကနိုင်တဲ့အတုံးတုံးလေးတွေနဲ့ပြောဆိုပြီးတော့ဒီလိုဒီအကျိုးဆောင်သွားကြလို့ဆိုပြီးတော့ပို့ပြီးတော့ကောင်းပါတယ်။ပြီးတော့မေတ္တာတရားဆိုတဲ့အပိုင်းကိုဥပ္ပံကောင်းကြီးတက်ပြီးပြောနေတော့အခုဒီပိုင်းလေးပြောတာလေအပိုင်းမှာဒါကတကယ်ဖြစ်နေတဲ့ဖြစ်ရပြည့်တယ်လို့ဥပ္ပံကပေါ်အောင်ပြောရတယ်ပေါ့။တ တရားဓမ္မလမ်းကြောင်းနဲ့အတူတူနဲ့ပြန်ပြီးဖြစ်ပြီးနော်ဦးဇင်းတို့မိပါပြီဆိုတာကဉာဏ်လို့ဆိုတရားမိပါနဲ့လက်ခံထားပြီးတော့ဒီထိုင်ကြတဲ့ပုဂ္ဂိုလ်တွေပါမိပါပြီဆိုတာကသာသမီတိပုံမှန်မေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့တရားနဲ့ရှင်ပြီးတော့မိပါဆိုတဲ့ဌာနန္တရကိုလက်တည်ပြီးညာကတည်းကဓမ္မစုတရား၄ပါးကသူ့မှာသင်္ချာရှိနေကြတယ်။ဒါကြောင့်လည်းဆောင်ပြခြင်းကဇမားရီနဲ့ဒီထိုင်နေရတယ်လို့ပြောရတယ်။မိပါနဲ့ဒီထိုင်ရခြင်းကိုဖြစ်တယ်လေ။မိပါတွေဟာသာသမီတွေပေါ်မှာမေတ္တာများစွာကြီးတယ်ဒီပါရီယာသာသမီတွေအပေါ်မှာကရုဏာတရားလွန်သွားကြီးတာဒီပါရီယာသာသမီတွေအပေါ်မှာမုဒိတာတရားလဲဆိုတာကြီးတာပဲဒီတာတရားတွေကရုဏာတရားတွေမုဒိတာတရားတွေလွန်သွားကြီးတာဆိုတော့ပဲလိုအပ်လာတဲ့အခါကျလို့ရှိရင်သုတေခါထားရတော့တယ်ဆိုတဲ့သုတေခါထားကြတဲ့ပုဂ္ဂိုလ်များဒီပါရီယာဖြစ်ကြတော့တယ်ဒါကြောင့်မို့ဓမ္မကြီးတွေနဲ့ယူတဲ့ဤပါတွေနဲ့အင်းကြီးတို့ကစတင်ပြီးတော့နေထိုင်ကြရတယ်ဒီလိုမျိုးဆိုတာပြောဘူးနော်အဲ့တော့မေတ္တာတရားဆိုတာကဘာလဲမိဘများကမိမိတို့ရဲ့သားသမီးအပေါ်မှာကောင်းစီစဉ်တဲ့တိုးတက်ဇေစဉ်တဲ့ဆိုတာကတော့အမှန်ပဲကောင်းစီစဉ်တဲ့တိုးတက်ဇေစဉ်တဲ့ကြီးပွားနေစီစဉ်တဲ့ဆိုတာကိုမေတ္တာလို့အဓိပ္ပာယ်ပြင်ထားတယ်အကျိုးလိုလားတဲ့စိတ်ကိုမေတ္တာလို့ခေါ်တယ်အကျိုးမဲ့မဖြစ်အောင်ဆောက်ရှောက်ပေးတာဆိုလည်းမေတ္တာလို့ခေါ်တယ်ပေးဆက်ခြင်းကိုလည်းမေတ္တာလို့ခေါ်တယ်။နားနဲ့ပေးခြင်းကိုလည်းမေတ္တာလို့ခေါ်တယ်။ဒါဆိုရင်တိုးတက်ဈေးရှင်နဲ့ကြီးပွားဈေးရှင်နဲ့အောင်မြင်ဈေးရှင်နဲ့ဆိုတဲ့သန္ဓေတတ်တစ်ခုတည်းကိုထားရင်ပါလေ။မိမိထားတဲ့အတိုင်းဖြစ်နိုင်ဖို့ဆိုတာကတော့အဖြစ်လို့လေ။မိမိတိုးတက်ဈေးရှင်နဲ့ပုံစံကမိမိသားသမီးများမိမိရဲ့အောက်မှာရှိနေတဲ့လူငယ်များဘယ်မှာရှိနေတဲ့အရေးချင်းဟုတ်မဟုတ်ဆိုတာကတော့သုံးသပ်ဖို့ပြောတယ်။မိမိတို့ဖြစ်နေတဲ့ပုံစံကိုမိမိတို့ဖြစ်အောင်လုပ်တဲ့အတွက်သာသမီများနဲ့ဆက်ကျင်ပဲဖြစ်သွားကြတယ်ဆိုတာကမိမိတို့ဘယ်မှာရှိနေတဲ့မေတ္တာတရားကသာသမီများဖြစ်နိုင်တဲ့အရေးအချင်းကိုလက်လျူရှုပြီးတော့မိမိတို့ဖြစ်ခြင်းတဲ့မေတ္တာတရားကိုအဓိကထားပြီးတော့ပြုမိကြတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါကြောင့်ဒါတရားဟာငါ့ကိုပြင်းပြင်းလေးပြင်းကြောက်နေတာဖြစ်တယ်။သာသမီတွေမှာဘလို့ရည်ချင်းရှိတယ်လဲဆိုတာလူငယ်တွေမှာဘလို့ရည်ချင်းရှိနေလဲဆိုတာမိမိရဲ့ညီငယ်ညီမငယ်လေးတွေမှာဘလို့ရည်ချင်းရှိနေတယ်လဲဆိုတာကိုမိမိတို့ဘက်ကနားလည်နိုင်အောင်တော့စူးစမ်းဖို့ပြောတယ်။ဒီစဉ်ဟိုလူရီယာတိုင်းမှာနေခဲ့တဲ့အချိန်တုန်းကလူရီယာဘာသာသွားတယ်တဲ့အချိန်တုန်းကသူတို့မှာဘက်ဆုံးပညာရေးစနစ်ကိုမပြုတ်ကြပါဘူး။ပုဂ္ဂိုလ်တယောက်ဟာဘက်ဆုံးကလေးမှမတော်နိုင်ဘူးလို့သူတို့ပြောဖြစ်ပါလေ။ဒီစဉ်တို့တန်းပြမှာဘက်ဆုံးပညာရေးစနစ်ကိုဆန့်မှတ်ပြီးကောင်းတဲ့ခေါ်နေတဲ့အချိန်ဥစဉ်အဲ့ဒီမှာရောက်သွားတာပဲ။တကယ်သူတို့ရဲ့အတုံးကျပြတဲ့ဥစဉ်ကိုရှင်းပြတဲ့အခါမှာဥစဉ်လက်ခံသွားတယ်။ပုဂ္ဂိုလ်တယောက်ဟာတဏှာမှာတစ်ခုကိုကောင်းကောင်းမွန်မွန်ဆန်းတက်တက်နဲ့လုပ်တယ်။အရာရာမှာတုံ့တက်ဖို့ဆိုတာကတော့မဖြစ်နိုင်ပါဘူး။အရာရာမှာစဉ်းကျင်ဖို့ဆိုတာကလည်းမဖြစ်နိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တယောက်ကအရာရာမှာမိမိကဖြစ်စေတဲ့ပုံစံနဲ့တိုးတက်အောင်မိမိကလုပ်ဖို့ကြိုးပမ်းအောင်မြင်အောင်လုပ်ဖို့ဆိုတာကတော့မဖြစ်နိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တူရဲ့အကျိုးကိုဆောင်တူတယ်ပုဂ္ဂိုလ်တူရဲ့အကျိုးကိုဆောင်ပြေတယ်ပုဂ္ဂိုလ်များစွာရဲ့အကျိုးကိုဆောင်ကျင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်တိုင်းပါတယ်ဒါနည်းအကျိုးဆောင်နေတဲ့နေရာကမိမိနဲ့ပုဂ္ဂိုလ်များအားလုံးပေါ့မိဘဖြစ်တယ်လူကြီးတွေဖြစ်တယ်ဉာဏ်ကြီးဖြစ်တယ်ဒီလရှင်တွေဖြစ်တယ်အကူရင်းချင်းနဲ့အနာရီချင်းသူတစ်ပါးရဲ့အကျိုးကိုဆောင်ခွင့်ရတဲ့ပုဂ္ဂိုလ်တွေကဖြစ်ကြတယ်။အဲ့တော့မိမိတို့ရဲ့အကျိုးဆောင်မှုဟာမိမိတို့ဆောင်လို့တဲ့မေတ္တာစေတနာအတိုင်းအကျိုးဖြစ်ဆုံးစေခြင်းလေဆိုရင်မိမိတို့အကျိုးဆောင်ခြင်းကိုလက်ခံမဲ့မိမိတို့ပေးမဲ့အကျိုးဆောင်မှုကိုလက်ခံမဲ့ပုဂ္ဂိုလ်တွေရဲ့အရင်ချင်းကိုအမေ့ဖို့ပြောတာနော်။အဲ့ဒါလေးကနားလည်အောင်ကြိုးစားမယ်သူတို့ရဲ့အားနည်းတဲ့အာသာစိတ်ကိုမိမိတို့ကသိအောင်ကြိုးစားလို့ဆိုရင်အာသာစိတ်တွေကိုထောက်ပံ့ပေးလိုက်ပြီးသူတို့ကိုတိုးတက်သွားအောင်ပုံမြင်သွားအောင်ကြီးမားသွားအောင်လုပ်ပြီးနိုင်လိုက်မှာဖြစ်တယ်။သူတို့ရဲ့အားနည်းစိတ်တွေကိုမိမိတို့ကမသိသေးနဲ့အဲ့ဒီအားနည်းစိတ်တွေကသူတို့ရဲ့ကြီးမားတိုးတက်မှုဆိုတဲ့အရာကို မဖြစ်နိုင်အောင်ကိုချေလည်နိုင်နေတဲ့အတွက်အဲ့ဒီဟာလေးကိုမိမိကဖြစ်စီချင်းလေးဆိုရင်တော့သူတို့မှာတိုးတက်နိုင်တဲ့သဘောဝါကြီးဖြစ်လာမှာပေါ့ဒါကြောင့်မို့မေတ္တာဆိုတဲ့တရားဟာနားလည်ပြီးခြင်းဆိုတဲ့တရားနဲ့ချမ်းသာထားပြီးတော့အကျိုးဆောင်ဖို့လိုတယ်မေတ္တာဟာခွင့်လွှတ်ခြင်းလို့ပြောနေလို့ရတယ်မိမိအနေနဲ့သူတစ်ပါးရဲ့အကျိုးကိုဆောင်တယ်မေတ္တာပြားရှင်တို့ရဲ့ထုံးကိုယ်တော်မပြည့်စုံပါဘူး။မေတ္တာပြားရှင်အကျိုးဆောင်တော့မယ်ဆိုရင်တရားရဲ့ဉာဏ်တော်နဲ့ဒီနေ့မိုးသောတဲ့အချိန်မှာလောကကိုကြည့်နေပြီ။ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုမေတ္တာပြားရှင်ကကယ်တင်ပါသလားဆိုရင်အားလုံးပြည့်တဲ့အတိုင်းပဲကယ်တင်ပါမှာဟုတ်ဘူး။မိမိရဲ့အကျိုးဆောင်မှုကိုလက်ခံနိုင်တဲ့လက်ခံရှိတဲ့အခန္ဓာကောင်းမြတ်ဖြစ်တဲ့သာသမီပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကမေတ္တာပြားရှင်အကျိုးဆောင်တာဖြစ်တာ။ယေသံပြားရှင်ကျဲ့သူတို့အလုံးစုံပြီးတော်မူတဲ့သူတစ်ပါးရဲ့ဖြစ်ကိုလည်းသိနိုင်တဲ့သူတစ်ပါးရဲ့ဥစ္စာတရားကိုတော့သိနိုင်တဲ့ဖြားရှင်ဒီတော်တော်မှအားလုံးရဲ့အကျိုးကိုဆောင်ဖို့ရန်အတွက်မကြိုးစားဘူးဆိုလို့ရှိရင်မိမိတို့ဘက်ကနေပြီးတော့အားလုံးရဲ့အကျိုးကိုဖြစ်အောင်ဆောင်ဖို့ဆိုတာကတော့သိနေတယ်။ပြီးတော့သူတို့မှရှိနေတဲ့အရေးချင်းကိုမိမိတို့ကမသုံးသပ်ဘဲနဲ့အကျိုးဆောင်တယ်ဆိုရင်လည်းဒါလည်းဖြစ်နေတယ်။ဆရာရှင်တော်တော်မှမိမိဟောမယ့်တရားကိုနားနိုင်တဲ့ဉာဏ်ရှိရလားလို့သူးသန်းတယ်သုံးသပ်တယ်။ဉာဏ်နဲ့ကြည့်တယ်ဆိုရင်မိမိတို့ကဘယ်လိုဉာဏ်မျိုးမရှိတဲ့အတွက်သူတို့ဟာဖြစ်နိုင်တဲ့အနေအထားရှိပါရဲ့လားလို့ဒါလေးတော့သုံးသပ်ဖို့လိုတယ်။အဲ့လိုသုံးသပ်ပြီးတော့သူတို့ဖြစ်နိုင်တဲ့အရာကိုထောက်ပံ့ပေးခြင်းကိုတော့မေတ္တာလို့ခေါ်တယ်။သူဖြစ်နေတာလည်းသူ့ကိုအကောင်းဆုံးဖြစ်အောင်လုပ်ပေးတာကိုမေတ္တာလို့ခေါ်ပါဘူး။သူကျိုးမဲ့မဖြစ်အောင်မိမိကဆောင်ရှောက်ပေးတာကိုလည်းမေတ္တာနဲ့ခေါ်တာလို့သူကျိုးမဲ့ဖြစ်သွားတယ်ဆိုတော့သူမဆွမ်းနိုင်တဲ့အရာတခုကသူကနေသွားပြီးတော့အတင်းကာရောလုတ်ခိုင်းနေဆိုရင်သူဖြစ်နေသွားတာပေါ့နော်ဒါဆိုရင်ကိုယ့်ရဲ့အကျိုးဆောင်မှုကသူ့ဆီရောက်သွားလားမြောက်တိုင်းကိုယ့်ဘက်ကလည်းဒေါသမဖြစ်ဘူးလားဒါဆိုရင်ကိုယ့်ဘက်ကအပေးမလို့မဟုတ်ဘူးလားဖြစ်တယ်ဒါကြောင့်မို့ပြန်ကြည့်တယ်ဆိုလို့ရှိရင်မိမိတို့ကပေးတတ်ဖို့လိုတယ်ပေးတတ်မှမေတ္တာဖြစ်ပါတယ်နော်အဲ့တော့မပင်းတတ်ဘူးဆိုရင်မိမိတို့ကအကျိုးဆောင်ခြင်းဆိုညာလေအကျိုးနဲ့ဖြစ်လာရတာ။ဒါအကျိုးဆောင်တာကိုလက်မခံရနေရဲဆိုပြီးတော့မိမိတို့ကဝန်နေပြီးဒေါသတွေကနေဖြစ်ဆင်းဖြစ်သွားတယ်ဆိုရင်ဒါဆိုရင်မိမိတို့ဟာအကျိုးဆောင်ခြင်းဆိုတဲ့ကုသိုလ်တရားကိုလုပ်ကြရကနေပြီးတော့အကုသိုလ်တရားကိုလုပ်မိရတာမဖြစ်သွားဘူးနော်။ဖြစ်သွားတယ်။ဒါကြောင့်မို့မေတ္တာတရားဆိုတာတကယ်ကြတော့တော်တိမ်မိပါလေ။နောက်တစ်ခုမေတ္တာဆိုတဲ့အရာကပြည့်စုံခြင်းနဲ့ရယူခြင်းမဟုတ်ဘူး။တဘောကမိမိကနေပြီးတော့ပုဂ္ဂိုလ်တယောက်ရဲ့အကျိုးကိုဆောင်လို့တဲ့ဒီပုဂ္ဂိုလ်မှာဖြစ်နိုင်တဲ့အရေးချင်းကိုမိမိကသိပြီးတော့ခံမှန်းပြီးတော့ရှင်းရှင်းပြီးတော့အကျိုးဆောင်လိုက်တယ်။တခါကျရင်လည်းကအဲ့လိုရှင်းရှင်းပါလင်းတယ်။တစ်ဖက်သူရဲ့အရေးချင်းကိုရှင်းရှင်းနိုင်တဲ့ဆန်းဟန်းကအားနေတော့သူ့ဘက်ကဖြစ်နိုင်တဲ့အရေးချင်းမဟုတ်တဲ့အကျိုးဆောင်လို့တခုကိုကိုကနေလုပ်မိလိုက်တယ်။သူဘက်ကလက်မခံနိုင်သေးတဲ့အရာတခုကိုကနေပြီးသူ့ကိုပေးမိလိုက်တယ်။အဲ့ဒီခါမှာသူ့ဘက်ကစန့်တင်လာရင်ဒေါသမထွက်ကြဘူးနော်။ငါပေးတဲ့မေတ္တာငါပေးတဲ့အကူအညီကိုမြည်ရတော့လားဆိုပြီးဒီလိုဖြစ်တယ်။အဲ့လိုမျိုးဖြစ်တယ်။အဲ့ဒါကိုမေတ္တာလို့ခေါ်လို့အဲ့ဒါမဖြစ်တာလေ။မိမိအကျိုးဆောင်တဲ့အရာကိုတစ်ဖက်ကလက်ခံတာကိုလည်းလူတင်နေလို့ပြောတာ။ဒါဆိုရင်အတုံးနဲ့အချင်းပြန်ပြီးညှော်နေတယ်မပြောနိုင်ဘူးနော်။ပြောနေတယ်မေတ္တာစရာကပြည့်စုံခြင်းတော့တကယ်ရည်ရည်ချင်းမဟုတ်ဘူးနော်သူတို့ရဲ့အကျိုးကိုဆောင်လိုက်မယ်တကယ်လို့သူတို့ဘက်ကလက်ခံနိုင်တဲ့အတိုင်းအတာမရှိသေးဘူးဆိုရင်ဘာလို့လဲဟောသူ့ဘက်ကလည်းငါပေးတဲ့အကူအညီကိုရယူလက်ခံနိုင်ဖို့ရန်အတွက်သူ့မှာအစင်တဲ့နေဖြစ်သေးဘူးဒါမြတ်စွာဘုရားရှင်ရဲ့အထုံးမြတ်စွာဘုရားရှင်ရဲ့ပုဂ္ဂိုလ်တယောက်ကိုပြည်တင်တော့မယ်ဒီပုဂ္ဂိုလ်အနေနဲ့ဒီချိန်မှာဒီလောက်ပဲလက်ထင်ခံနိုင်သေးတယ်ဆိုရင်ဒီလောက်ပဲလို့ပြောဘူးလားလာပဲကြိုးရင်ဒီတက်ပုံရင်းသက်သာအာမချုပ်ပါဘူးအင်ဒရီရင်းတက်လာမယ့်အချိန်ကိုစောက်ပြီးသူ့နဲ့ထိုက်တန်တဲ့အရာလေးကိုနောက်တစ်ချိန်ကျမှပြောတယ်။ဘာပြောတဲ့အရာကိုမိရကောင်းလားဆိုတဲ့သက်သာပြချင်းတက်ကရင်ဒီမှုမျိုးမရှိပါဘူးနော်။သက်သာပြချင်းကတော့ကြိလိတာကင်းနေတဲ့အတိုင်းကဘာမှမဖြစ်ဘူး။ဒါပြမိမိတို့ဘက်ကလည်းပဲကြိလိတာမကင်းသေးပြီနဲ့လေမိမိတို့ကဉာဏ်နဲ့ရှင်ပြီးတော့မိမိပေးတဲ့မိမိရဲ့အကူအညီမိမိရဲ့မေတ္တာကိုတစ်ဖက်ကနေပြီးတော့တကယ်လို့လက်မခံနိုင်သေးဘူးဆိုတော့ငါရဲ့အကူအညီကိုသူဟာလက်ခံနိုင်သေးတဲ့ပုဂ္ဂိုလ်မဟုတ်သေးဘူးဆိုပြီးတော့မိမိတို့ကြာရှိတာကိုဆက်ပြီးလုံနေလို့တော့ပြောနေတယ် အဲ့ဒီပုံစံကိုမုန်းလေးသားရဲ့အစိတ်အပိုင်းလိုဖြစ်တယ်လို့အဲ့လိုမျိုးမုန်းလေးသားရဲ့နှီးတော့ဟာမိမိရဲ့ဘေးကင်းတဲ့အစီအစက်ကလက်ခံခြင်းဆိုတဲ့ပြုံပြန်မှုတစ်ခုကိုအနည်းဆုံးလိုချင်နေတဲ့ပုံစံလေးနောက်တစ်မျိုးမိမိကသူ့အကျိုးကိုဆောင်လိုက်ပြီးသူ့ဘက်ကလည်းမိမိကိုပြန်လည်ပြီးပြုံပြန်မှုတစ်ခုခုအကျိုးဆောင်မှုတစ်ခုခုပြန်လည်ပြီးတော့မျောလင့်နေတဲ့ပုံစံဒီထဲမှာသာသနာမှာဖြစ်တယ်ဒါဆိုမိမိတို့ရဲ့မြင့်တာဟာဘေးอยู่ဘောမျိုးဖြစ်နေတဲ့မြင့်တာဖြစ်နေတဲ့အတိတ်ကဒါဟာပုံစံနဲ့မြင့်တာလို့တော့မဆိုနိုင်ဘူးနော်ဒါကမိခင်ဒီဘက်ကလည်းသာသမီဒီပေါ်မှာထားတဲ့အတိုင်းကြတော့သူတို့ဘက်ကအဖေးကြီးပဲမဟုတ်ဘူးနော်ဟုတ်တယ်နော်သူတို့ဘဝတခြားလို့ပြီးလာကြတယ်သူတို့ရဲ့မြင့်တာတွေကတင်းဆိုအင်မတန်ကြီးညိုဖို့မကောင်းဘူးဒီကောင်တွေမိမိတို့မြေစင်တောင်ကျစ်ဘွားကလေးကနေမိမိတို့အပေါ်မှာပြန်လည်ပြီးတုံ့ပြန်လို့ဘာမှမပြည့်နိုင်ခဲ့တဲ့အင်မတန်မှနုနယ်နေတဲ့ဟိုနေရွယ်နေတဲ့အချိန်လေးကနေသာလူတွေတိုက်ကျေးပြီးတော့ဒီမျိုးတွေကျိုးပြီးတော့အဆက်အသွယ်ကြီးစုစုကျေးနာကြတဲ့မိဘတွေရဲ့မြင့်တာအင်မတန်ကြီးမားတဲ့မြင့်တာလေးပါမိဘတို့ရဲ့မြင့်တာကြည့်သူတွေတခြားသောပုဂ္ဂိုလ်များပုံမှန်မြင့်တာထားနေဖို့ကြိုးတယ်အဲ့လိုထားနေအောင်လေ့ကျင့်ဖို့ကြိုးတယ်မိမိအကျိုးမျိုးကိုဆောင်ကျင်တဲ့ပုဂ္ဂိုလ်ဖြစ်တဲ့ဆင်းရဲပေါ့တကယ်မိဘတွေရဲ့မြင့်တာမိဘတွေရဲ့မြင့်တာနဲ့ဒူနေတဲ့မြင့်တာဆိုတာအပြင်းသဘောမျိုးနဲ့သက်ဆိုင်နေတဲ့မြင့်တာမျိုးပေါ့အချိန်မှအသက်ကြီးလာပြီးသူတို့ဘက်ကတော့ပြင်းပြင်းနဲ့မတွေ့နိုင်ဘူးဆိုတာကတော့မိဘတွေဘက်မှာပျော်လင့်ချက်ကြီးကတော့ရှိတယ်ဆိုတော့များလည်းပဲမပေးလာရင်သူတို့ကပြောနေဘာမှမပြောရဘူးဒီလိုပဲမိမိတို့ဘက်ကလည်းအကျိုးဆောင်နေပြီတစ်ဖက်သူကလည်းနားလည်ပြီးဖြစ်စီနားမလည်ပြီးဖြစ်စီတွန့်ပြန်ပြီးဖြစ်စီတွန့်ပြန်ပြီးဖြစ်စီမိမိရဲ့အကျိုးဆောင်မှုဆိုကြီးကြီးဒီဒီဖြစ်စီဖြစ်စီမကြီးကြီးဒီဖြစ်စီပေါ့မိမိတို့ဘက်ကကုသိုလ်ဟာကုသိုလ်ပဲဖြစ်ပါလေကုသိုလ်ပြုအားကတော့အကုသိုလ်ဘက်ကိုပြောင်းလဲပြီးတော့ယူလိုက်တဲ့ပုံစံမျိုးမဖြစ်အောင်မိမိတို့ကမိမိတို့ဆောက်ရှောက်တတ်တာကမေတ္တာဆိုတဲ့တရားကိုမိမိတို့ကလက်တွေ့ကျတာလေတကယ်ကိုတွေ့နိုင်တဲ့ပုံစံကိုချက်လိုက်ပြီနော်ခဲဟုတ်ပြီမေတ္တာထားကြပြီဒီမှာမေတ္တာကံတရားတွေဘယ်လိုပွားလဲဆိုတာကတော့လက်တွေ့သိနေတဲ့ပုံစံကိုသိတဲ့အတွက်ကြောင့်လက်တွေ့ဘိုင်းနဲ့ပတ်သက်ပြီးကိုယ်တိုင်တင့်တယ်ဉာဏ်နာတဲ့အခါအိမ်မှာဖြစ်တဲ့အတွက်ကိုယ်တိုင်ဒီဘိုင်းကိုရောအခြေအနေဘာမှမပြောလို့ရဘူးနော်လောကနေထိုင်တဲ့အခါမှာမေတ္တာနဲ့တက်တဲ့ပြီးသိပြီးထိုင်တဲ့အပိုင်းကြီးကပုံပြီးတော့ဒီအချိန်မှာအရေးကြီးနေတယ်ဒီသဘောပေါက်တဲ့အတွက်ကြောင့်လောကနေထိုင်တဲ့အခါမှာသာပင်ထားတဲ့မေတ္တာကိုပြုခြင်းဖြစ်ပါတယ်ဟုတ်ပြီမေတ္တာထားတယ်အကျိုးဆောင်ခြင်းဆိုတဲ့ကုသိုလ်တရားကိုလောကံနေတဲ့ပုဂ္ဂိုလ်တရားမေတ္တာတရားကိုဒီပဲထားနေလို့မရဘူးပုဂ္ဂိုလ်တရားဟာမိမိရဲ့အကျိုးဆောင်မှုကိုလက်တင်ခံခြင်းနဲ့ခံတယ်လက်တင်ခံခြင်းနဲ့မဟုတ်ရှိဘူးအဲ့တော့ပုဂ္ဂိုလ်တယောက်ကမိမိရဲ့အကျိုးဆောင်မှုကိုလက်တင်မခံဘူးဆိုတဲ့အခါမှာလေဒီပုဂ္ဂိုလ်ကမိမိရဲ့စေတနာတရားကိုနားမလည်ဘူးအဲ့ဒီအခါမှာမင်းကြီးကပြန်ပြောပါဘူးသူကမိမိရဲ့တပည့်ကိုတန်ဖိုးရှိတဲ့အကျိုးဆောင်မှုတစ်ခုကိုတန်ဖိုးရှိပါလေလို့မသိနိုင်သေးတဲ့ပုဂ္ဂိုလ်တွေတယောက်သာရှင်းနေတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ကမိမိတို့ဘက်ကတဏှာတက်လာတယ်ကရုဏာသာဒီပုဂ္ဂိုလ်ကမိမိရဲ့အကျိုးဆောင်မှုကိုမသိသေးတဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့မိမိတို့ကလည်းကရုဏာတရားကိုထမ်းကျင်တယ်ဒီပါလေသာသမီဒီပုံမှာမိသားထားကြတယ်သာသမီဒီဘက်ကလည်းမိမိတို့ကိုတကယ်လို့များမလျော်ကန်တဲ့အဖြစ်မူတွေနဲ့တုံ့ပြန်ပြီးပြောဆိုပြမူကြတဲ့အခါမှာမိပါလေကကရုဏာတရားတွေများကသာသမီဒီပုံမှာဖြစ်ချင်တဲ့ခဲ့တွေပဲမိမိတို့ကလည်းလောကကြီးမှာအကျိုးဆောင်တရားတွေပုဂ္ဂိုလ်ကြီးချင့်ကြတဲ့အတွက်ကြောင့်ကရုဏာတရားကိုလက်ခံထားချက်ကိုလည်းလို့မိမိတို့နဲ့မိစ္ဆာတွေရဲ့ပုဂ္ဂိုလ်တွေကိုတွေ့တဲ့အခါကျရင်လည်းမိမိတို့ကသူတို့ကိုပြင်ချကြည့်ပြောပြလို့အကျိုးဆောင်တာပါလေ။သူတို့ဘဝကြီးတွေကမိစ္ဆာတွေကြတဲ့အခါသူတို့ဘဝကြီးတွေကမိစ္ဆာချပြီးနှင့်တယ်လေးကိုမိမိတို့ကအဲ့လိုစိတ်ကြံလေးကိုရှိဖို့ပြောတယ်။မိစ္ဆာနေတဲ့ပုဂ္ဂိုလ်တွေကိုဦးဇင်းတို့ကပြောရမယ်။ကရုဏာချပြီးတော့ပြိမှပြီးလို့ပြောတယ်။ယနေ့တဲ့ဒီလိုမှကူကူချိုးတဲ့ပုံစံမျိုးတော့ဦးဇင်းတို့မလုပ်တယ်ဘူးနော်။ဒါဆိုရင်လောကမှာနေတဲ့အခါမှာမေတ္တာတရားတစ်ခုနဲ့ထားလို့ဖြစ်ဘူး။ကရုဏာတရားလေးထားတဲ့ဘာမှမိမိတို့တဲ့လက်ညံနေတဲ့ပုဂ္ဂိုလ်တွေမိမိတို့ရဲ့လက်ညံနေတဲ့အကျိုးဆောင်မှုတွေကိုလက်မခံနိုင်တဲ့အသိဉာဏ်နဲ့နေတဲ့ပုဂ္ဂိုလ်တွေအပေါ်မှာမိမိတို့ကဒေါသထွက်ရမယ်အသာအသိဉာဏ်သဏ္ဍာန်သာဝင်မယ်ဆိုရင်ပေါ့ကရုဏာတရားသာဖွားဖြစ်မှာဖြစ်ပါတယ်အဲ့လိုကရုဏာတရားလေးနဲ့သူတို့ကိုသိနိုင်လိုက်မယ်ဆိုရင်ဒေါသဖြစ်ဖို့တဲ့ဟောသူတို့ဟာစိတ်ကြည်စနာကြီးအကောင်းကြီးတတ်တော်ကြီးပါလားဒီပုံစံလေးမိမိတို့သိချင်တာဖြစ်နိုင်တယ်နော် ဟုတ်ပြီလောကမှာသတိနဲ့လိကျတဲ့ပုဂ္ဂိုလ်ဒီပေါ်မှာကရုဏာထားရတာကတော့သိပြီပဲသတိနဲ့လိကျနေတဲ့ပုဂ္ဂိုလ်လိကျနေတော့မိမိတို့ကကရုဏာထားနေတယ်ဒါပေမဲ့အဲ့ဒီလိကျနေတဲ့ပုဂ္ဂိုလ်ကမိမိတဲ့မြင်မှန်းသွားပြီဆိုရင်ဗာတရားတွေကလည်းဘူးကြီးတာမပွားနိုင်ဘူးတော့ဖြစ်ပါလေအိဗာလေးစရိယာစကားတွေဝင်လာတယ်ဒါဆိုရင်ကရုဏာတရားဟာမိမိတဲ့လိကျနေတဲ့အချိန်မှာထားနိုင်တယ်ညာလည်းမြင်မှန်းသွားတဲ့အခါမှာသုံးသံမကြောင်းသွားဘူးနော်အဲ့လိုကြောင်းသွားတဲ့စိတ်တက်ကြီးတွေမိမိတို့ရဲ့စိတ်ရုပ်နဲ့တန်းတဲ့အချိန်မှာပေါ်လာပြီးဆိုလို့ရှိရင်အသိကြည့်ဖို့ကောင်းပါလားကောင်းဘူးတကယ်လို့ခွင့်ပြုလိုက်တယ်မိမိတို့ကမိမိတို့ရဲ့အကျိုးကိုဆောင်တဲ့ပုဂ္ဂိုလ်ကိုဟုတ်တော့တယ်နည်းမိမိတို့ရဲ့အကျိုးမဲ့ကိုဆောင်တဲ့ပုဂ္ဂိုလ်ကိုဘဝကိုဆောင်ထားတာဖြစ်တယ်အဲ့တော့ကရုဏာတရားဟာနှိမ့်ကြတဲ့ပုဂ္ဂိုလ်ဒီပုံမှာထားနိုင်ကြောင်းညာလေးပဲအဲ့ဒီနှိမ့်ကြတဲ့ပုဂ္ဂိုလ်ကျူညီနေတဲ့ပုဂ္ဂိုလ်ဒီပင်လျင်ပုံတန်ပြောင်းပြီးမြင့်မားသွားတဲ့မိမိတို့ကံကြတယ်ဘန္တာကိုဆိုတဲ့ဝိရိယတရားကိုမထားနိုင်ကြတဲ့ဣဒ္ဓမိဂရိယတရားကိုထားနိုင်ကြတဲ့ဖြစ်တော်ကြပြီဆိုတဲ့ပုဂ္ဂိုလ်ကြီးချင်းတော်မင်းတို့ဘုရားကြားဖို့ပြောပါလေဒီမှာဖြစ်တဲ့ပုဂ္ဂိုလ်ကြီးဟာလည်းမိမိတို့ရဲ့ဒါသမီးကြီးမြင်မှလာတာဆိုတဲ့အခါကျရင်အင်မတန်တော့ဟန်ပါတယ်ဗျာဒီမှာတောင်ကြတယ်တွေ့တဲ့သွားပြီးဆိုမိမိတို့ကိုပြန်လဲပြီးတော့တုံ့ပြန်မှုဖြစ်တယ်မတုံ့ပြန်မှုဖြစ်တယ်ဟန်ပါလိုက်တာငါတော်လေးပြီးသွားပြီငါဒီနေ့ပြီးသွားပြီဟုတ်အဲ့ဒီလိုဆက်ချက်မျိုးတွေနဲ့မိမိတို့မှာရှိတယ်မိမိတို့ပုဂ္ဂိုလ်တယောက်နဲ့တယောက်နဲ့စမ်းစမ်းတာတာနဲ့ညီညီညွတ်ညွတ်နဲ့သိချမ်းသာခြင်းကိုယ်ဤချမ်းသာခြင်းဆိုတဲ့ချမ်းသာခြင်းနဲ့ဒီထိုင်နိုင်မှုဆိုတာကစိတ်တရားလေးရှိပုံဆိုရင်ကရုဏာတရားကိုထားဖို့ဆိုရင်မုဒိတာတရားနဲ့သူတို့ရဲ့ဤဘဝအောင်မြင်မှုတွေကိုဝမ်းပန်းတတာနဲ့ဖြစ်တဲ့အချိန်မှာဝမ်းပန်းတတာဖြစ်တဲ့မုဒိတာတရားတွေပွားများဖို့ပြောပါရစေ။အဲ့လိုပွားများလိုက်လို့ဆိုရင်မိမိတို့ရဲ့စိတ်ဓာတ်တွေကတဖြည်းဖြည်းချင်းချက်လာရမယ်။မိမိတို့ဟာသူတစ်ပါးရဲ့ကောင်းမှုကျောက်ဖြစ်ထွန်းလာတဲ့တို့တဲ့ကြောင်းလေးမှုတွေအပေါ်မှာဝန်တာနေတဲ့အဖြစ်တွေဖြစ်နေတဲ့အတွက်မိမိတို့ဒီကံတွေကအကျိုးပေးကြပြီဆိုတဲ့အခါမှာဝိရိယရဲ့ဆန့်ကျင်ဘက်ဖြစ်တဲ့ဣဒ္ဓမစ္စရိယတရားကြီးဖြစ်ပေါ်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့ယုံနံတန်တဲ့ဆင်မှာရှိနေတဲ့ဒီကံတွေကဘဝတစ်ခုမှာအကျိုးပေးကြပြီဆိုလို့ရှိရင်အချွေးရန်နေပါခြင်းဆိုတဲ့အကျိုးတရားကိုရရှိနိုင်ဆိုတဲ့ဒီလိုပါရဲ့ဒီပါချမ်းသာမှုမှာအိဒံမိမိရဖြစ်တယ်ဆိုတာကမိမိရဲ့အကျိုးစီးပွားကိုဆက်သွင်းရလို့ရပုံစံလိုပြောနေတယ်နော်။ပြောနေလေဒါဆိုရင်အိဒံမိမိရတရားတွေမိမိကိုကောင်းပါလားနော်။မကောင်းဘူး။ဒီအိဒံမိမိရတရားတွေကမိမိတို့ဘဝရလာကလေးကယုံနဲ့တန်တဲ့အစင်မှာကပ်ပါလာတဲ့အတွက်ကြောင့်ကပ်ပါလာတာလည်းရှိကြပါသေးတော့။ဒါတွေကိုမိမိတို့ကကပ်ပါလာပြီလို့သိပြီးတော့မိမိတို့နဲ့အတူတူကရှိနေကြတဲ့နေရာတွေအလို့ရှိုးနေတဲ့နေရာတွေလို့သိပြီးတော့ဖြစ်ပေါ်ခွင့်ဆိုတာရှိနေတယ်လို့လည်းနားလည်ပြီးဖြစ်ပေါ်လာတဲ့အခါမှာအိဒါမိသရိယတရားတွေကငါ့ကိုဖယ်လေကြတယ်လို့သဘောပေါက်ဖို့လိုတယ်။အဲ့ဒီအိဒါမိသရိယတရားတွေကငါလို့စုတ်ကံပြီးတော့ဖြစ်သွားတယ်။ကြီးထွားလာပြီ။အိဒါမိသရိယတရားနဲ့တုတ်ပြန်ပြောဆိုမှုနည်းတွေဘောင်းဝင်းကြောင့်ခွင့်ပါဘုရားဓမ္မပြန့်နှံ့တော့ဖြစ်ပါတယ်။ဒါဆိုရင်မိမိရဲ့အကျိုးစီးပွားကိုမိမိကရုပ်ရှော့အောင်မိမိရဲ့အကျိုးစီးပွားပြည့်စည်သွားအောင်လုပ်နိုင်တဲ့အတွက်ဒီဘဝရရှိခြင်းဆိုတဲ့အရာနဲ့အတူပါလာတဲ့ဒီဖြစ်နေတာတရားစိုးတွေရှင်ပြုမှုဆိုမိမိတို့ကခံရတဲ့အတွက်ကြောင့်မိမိတို့ဟာအနိတ္တာရမဲ့တဲ့ခန္ဓာကိုယ်တွေကအနိတ္တာရရှိတဲ့တရားတွေကိုထုတ်ယူမယ်ဆိုတဲ့အပြညာရှိခြင်းမှအပြညာမဲ့ခြင်းနဲ့ကြောင့်သွားပါလားသွားသွားတယ်ဒီဘဝရရှိတာဒီခန္ဓာကြီးရရှိတာဖြစ်တာလားရှိရနော်။ဟာမှမရှိဘူး။နေ့စဉ်နေ့စဉ်သာလို့ရတယ်။နေ့တိုင်းတန်ဆင်းရလို့ပြီးနေကြတယ်။မနေ့နေ့အရာသာမျိုးသွားမတတ်တဲ့နေကြီးကိုယ့်အကူပါနေလို့ရပါရဲ့နော်။ဘယ်လိုနေစဉ်လဲ။ဘယ်သူမှမနေဘူး။ရေမထိုးခတ်ထားရင်တော့ဖြစ်မှာ။ဒုက္ခတွေများလို့မယ်။ဟုတ်တယ်မလား။ဒါဆိုရင်အနှစ်သာရရှိတာ။ရေချိုးပေးခြင်းသွားတိုက်ပေးခြင်းမွေးနေတာရင်သုံးပေးခြင်းဆိုတာကမိမိတို့ခန္ဓာကိုယ်ကြီးကိုဒုက္ခခန္ဓာကိုယ်ကြီးမှမသိအောင်အံဆောင်ပေးနေရတယ်ဟုတ်ပြီလား။ဒါဆိုဒုက္ခမှမသိအောင်အံဆောင်ပေးတဲ့ပုဂ္ဂိုလ်ကြီးတိုင်းမှာမိမိတို့ပါလိမ့်လား။မပါအောင်ကြိုးစားနော်။ဒုက္ခကိုဒုက္ခမှန်သိအောင်ကြိုးစား။ဒါဆိုဘာဖြစ်ဆောင်လဲ။ဒါကရုပ်ရဲ့သင်္ချာမှု၊ရုပ်ရဲ့ညှောရှားပဲသင်္ချာမှု။နောက်တစ်ခုရုပ်ထက်ပိုပြီးတော့ညှောရှားပဲကောင်းတာကတော့အနန္တရားတွေ။ ဒီဉာဏ်တရားတွေကသိသိမ့်မွေ့နေတဲ့အတွက်မြတ်စွာဘုရားတရားမှာဟောထားတာ။ယုတ်တရားတွေရဲ့ဇေယျာဆက်စုပ်တဲ့သဘောတရားကသင်္ချာတဲ့အတွက်တော့သိနိုင်တယ်။ဒါပေမဲ့ဉာဏ်တရားတွေကအနတ္တမှလူညံ့ပြိမ့်မွေ့နေတဲ့အတွက်ကြောင့်သူတို့ရဲ့ဘာမှမသိနိုင်ကြဘူး။ဒါကြောင့်တို့တတ္တဝါတွေမိုက်နေတယ်လားဒါကြောင့်ယုတ်ရောက်တယ်ဉာဏ်ရောက်ဉာဏ်ကြောင့်ဉာဏ်ကြီးယုတ်ကိုနှီးပြီးတော့ဉာဏ်တရားတွေကဖြစ်နေတော့ယုတ်နဲ့တော့မကင်းဘူးပေါ့။ဒါပေမဲ့ဒီဉာဏ်တရားတွေကြောင့်မိမိတို့အပေပုံသွားတာပေါ့။ဟုတ်တယ်နော်။ဒါပြန်ပြန်ကြည့်လိုက်။အိန္ဒမင်းတရားတရားတွေဖြစ်ထွန်းလာခြင်းကမိမိတို့ကနှိမ့်ဆက်ခံရတာမဟုတ်ဘူးလား။ဟုတ်တယ်။ဒါဆိုလို့ရှိရင်မိမိတို့ကဒီအိန္ဒမင်းတရားတရားတွေကိုလက်သင့်ခံလိုက်တယ်ဆိုတာကရုံချဆက်စုပ်တဲ့တရားတွေကိုမိမိတို့ကပွေပိုက်လိုက်တာလည်းမတူဘူးလား။ပွေပိုက်ခြင်းပြေးကြတယ်။မပြေးကြပါနဲ့တော့နော်။မသိခင်ကလုခဲ့တာလည်းတော့ရှိပါသေးတယ်။တိလာပြီးတဲ့နောက်မှာအင်မတန်ရုံချပွဲကောင်းနေတယ်ဒီအကုသို့ဉာဏ်တရားတွေမိမိတို့ကတဇနဲ့တဇလေးတဲ့လေးသွားတဇနဲ့တဇကင်းတဲ့ကင်းသွားနောက်ဆုံးပိတ်မှာချုပ်ငင်းသွားအောင်ဇူးသားပို့တာဆင့်ကျုပ်ခိုင်းချမ်းမိလို့ပြကြတယ်လောကကြီးမှာကုသိုလ်တရားတွေဂျိုးပွားဖို့အစားဒီရောချာဆက်စုပ်ပဲကောင်းနေတဲ့အကုသို့ကိလေသာတွေကချုပ်နဲ့နေကြတဲ့အတွက်ကြောင့်ရရှိလာတဲ့ဘဝလေးဟာတန်ဖိုးမဲ့တဲ့ဘဝဖြစ်လို့ကြောင်းကြောင်းသွားတယ်တံပိုးရှိတဲ့ဘဝကိုပြည့်စုံကြိုးထောင်နိုင်ပါလေနဲ့ဒီတိရေသာတရားစိုးတွေရဲ့ခြေရင်မှုကြောင့်တံပိုးနေတဲ့ဘဝကိုမိမိတို့ကူးပြောင်းသွားကြတဲ့အချိန်မျိုးကိုဖွင့်ပေးမယ်ဆိုရင်တော့မိမိတို့ဟာဒီလီမာပညာရှိဖြစ်ပြီးတော့ဒီမိုက်ကြည့်ကြနော်။ဟုတ်ပြီဒီလီမာပညာရှိဖြစ်အောင်ကြိုးစားကြမယ်ဒီကနေ့တော့။ဒါနဲ့တော့တော့နော်။ဒါဆိုရင်မေတ္တာကုဏဝိဒါဆိုတဲ့အပိုင်းကိုဆုံးကြောက်ပါမယ်ဒီ။မေတ္တာထားတော့ညာလေမေတ္တာတရားကိုညာမလဲပြုမှန်သွားပြီးတော့မိမိမေတ္တာထားတယ်နော်မေတ္တာထားလို့တစ်ဖက်သားမှာအောင်မြင်သွားပြီဆိုတဲ့အခါမှာမိမိရောက်သူဖြစ်ထွန်းသွားတယ်ဆိုတဲ့အဲ့အတွက်ကြောင့်ဝန်တာရမယ်အစမိမိအကျိုးဆောင်တဲ့အချိန်တုန်းကတော့ဒီပုဂ္ဂိုလ်ရဲ့အကျိုးကိုတကယ်ဆောင်ခြင်းနဲ့စိတ်ဓာတ်နဲ့လုပ်နေတယ်ဒါပေမဲ့တစ်ဖက်ကပုဂ္ဂိုလ်ကတကယ်ကြီးပွားသွားပြီဆိုတဲ့အခါမှာမိမိကျိုးဆောင်လို့ဖြစ်ပေါ်လာတဲ့ပုဂ္ဂိုလ်ရဲ့ကြီးပွားမှုကိုတော့တဖက်တူကတကယ်လို့တင့်ပြန်မှုမရှိဘူးကျေးဇူးတရားကိုနားမလည်တဲ့ဒုံမန်ကြီးတွေ့လာခဲ့ရင်မဖြစ်ပါလေ။မူလတံမပွားနိုင်ပါဘူး။ဒါဆိုရင်မိမိအကျိုးဆောင်တဲ့ပုဂ္ဂိုလ်တယောက်ပေါ်မှာတော့မိမိရဲ့စိတ်ကပုံပြန်မပြောင်းရတတ်ဘူးလား။ဒါဆိုလို့ရှိရင်ပြန်ကြည့်နေလိုက်။အင်မတန်ရုံချဆက်စုပ်ွယ်ကောင်းတဲ့ဉာဏ်တရားတွေကိုအမိလိုရရှိထားတာဟုတ်ဘူးလား။အာမြတ်ပြန်လာပြီးတော့ပြီးတော့ပြိပိုက်ထားဖို့ကောင်းတယ်။အာကောင်းတယ်။ပြတ်တော့အန္တလည်းဘုံကောင်းလား။ဟုတ်ပြီဒါဆိုလို့ရှိရင်မေတ္တာဆိုတဲ့တရားနာမှာကရုဏာတရားတွေပေါင်းကြနေတာသိသင့်ပြပါမိမိရဲ့စိတ်ကအမြဲတည်းဖြစ်ပေါ်လာပြီးဆိုရင်အမြဲတည်းဖြစ်နေပြီဆိုတာသိပြပါမုဒိတာပွားမယ်ဆိုရင်မအိတာမေတ္တိယာတရားတွေဝင်လာပြီးဆိုရင်လည်းငါတို့ရဲ့စိတ်ကမအမြဲတည်းဆုံးသင်ကြီးပြနေပါပေါ့လားဒီညစ်သေးတွေကိုမိမိတို့ကပယ်ရှင်းဖြစ်ဖို့ကြိုးစားရမှာအပယ်ရှင်းမှုဆိုလို့ရှိရင်မိမိတို့ရဲ့အကုသို့ခံနေတာတူပွားတော်ပြီးတော့မကောင်းတဲ့အကျိုးတွေကိုသိကြမှာဖြစ်ပါတယ်နော်ဒီလိုဒီဒါလည်းထားနေပါပြီ၊ဒီလိုနာလည်းပေါ်နေပါပြီ၊မူရီဒါလည်းပေါ်နေပြီ။မိမိအကျိုးဆောင်လို့တဲ့အတွက်အကျိုးဆောင်ပြီးတော့လုပ်နေတဲ့လုပ်ငန်းရပ်တွေပုဂ္ဂိုလ်တူမိမိကအကျိုးဆောင်နေတယ်။ဖွဲ့စည်းတစ်ခုခုမှာမိမိကအကျိုးဆောင်နေတယ်။ဒီဖွဲ့စည်းအောင်မြင်နေတဲ့အချိန်မှာမိမိကအမတန်မှဝမ်းသာနေတယ်၊မူရီဒါကြီးပေါ်နေတယ်။ဒီပုဂ္ဂိုလ်ဒီဖွဲ့စည်းတွေကရင်းချင်းနဲ့မပြေပါသေးဘူး။သူတို့မှာအာနိသက်တွေရှိနေကရုဏာတွေတော့ရှိနေတယ်။ဒီပုဂ္ဂိုလ်တွေရဲ့တိုးတက်အောင်မြင်မှုတွေကသေယုတ်ပြည့်စည်သွားတာဆိုရင်ဝမ်းနည်းမှုဖြစ်ကြဘူးနော်။ဖြစ်ကြပြီ။အဲ့လိုဝမ်းနည်းမှုတွေဖြစ်နေတယ်ဆိုရင်တော့မိမိတို့ရဲ့စိတ်ကြီးကရင်းကျက်လာကြမှာမဟုတ်ဘူး။ဒေတာမြတ်စွာဘုရားလည်းဖြစ်ဖြစ်ရှိနေတယ်။ရတနာပါ။ဒါပေမဲ့ဥပိ္ပခာလေးနဲ့ဆံဆံထားတာကဖြစ်နိုင်တဲ့မြတ်စွာဖြစ်တယ်။ဥပိ္ပခာမဆံဆံထားဘူးဆိုလို့ရှိရင်မိမိတို့ရဲ့ရတနာဒီကြောင့်သောမြတ်တော်မျိုးဖြစ်သွားဖြစ်တယ်ဘုပ္ပခာဆိုတာကကောင်းဆုံးတဲ့တန်ကိုစံပြန်ခံနေတဲ့သဘောပါပဲဘင်းမြတ်တော်ထားလိုက်တယ်တပည့်တူကမိမိကိုနားလည်တဲ့ဖြစ်စီနဲ့နားမလည်တဲ့ဖြစ်စီတွန့်ပြန်တဲ့ဖြစ်စီနဲ့တွန့်ပြန်တဲ့ဖြစ်စီနားလည်ခြင်းကိုကောင်းခြင်းကိုခေါ်တယ်နားမလည်ခြင်းကိုတော့မကောင်းခြင်းကိုခေါ်တယ်တွန့်ပြန်ခြင်းကိုတော့ကောင်းခြင်းကိုခေါ်တယ်မတွန့်ပြန်ခြင်းကိုတော့မကောင်းခြင်းကိုခေါ်တယ်ဒါရီဟာလောကဓာတ်တရားတွေလောကလူသားတွေအားလုံးဟာဖြစ်ဒီသားတွေထုံးတဲ့မှုကိုခံရတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်ကြောင့် ဒီတော့ဒါတွေပုဂ္ဂိုလ်ရဲ့ကျေးဇူးတရားတွေကိုနားလည်ပြန်မလည်နားလည်ဆက်တယ်။ဒီဘဆိုတဲ့ပုဂ္ဂိုလ်တရားမေတ္တာကုဏ္ဏမုဒိတာတွေလုံလောက်ကြီးမားတဲ့အောင်လည်းပဲဒီဘတွေရဲ့မေတ္တာကျေးဇူးတရားတွေကိုတကယ်နားလည်ပြီးပြုကျင်တဲ့ပုဂ္ဂိုလ်တွေကလောကမှာသိမရှိဘူးနော်။သိချင်တယ်။အဲ့ဒီလိုပဲမိမိတို့ကအကျိုးဆောင်နေတဲ့နေရာမှာရှိနေတဲ့မေတ္တာကိုရှေ့ရှုပြီးလက်ခံထားပြီးအကျိုးဆောင်နေတဲ့ပုဂ္ဂိုလ်တွေဖြစ်နေကြတယ်ဆိုရင်မိမိတို့မှာဥပိ္ပခာတရားကိုချမ်းမြမ်းထားဖို့ပြောတယ်မိမိတို့ကဥပိ္ပခာတရားကိုချမ်းမြမ်းမထားဘူးဆိုလို့ရှိရင်ကောင်းဆိုးနဲ့တဲ့လောကဓာတ်ဆိုတဲ့လောကဓာတ်တရားတွေရင်ဆိုင်လာရပြီဆိုတဲ့အခါမှာမိမိတို့မှာခန္ဓာရင်ရှိကြမှာမဟုတ်ဘူးအဲ့ဒီအခါမှာမိမိတို့ရဲ့မေတ္တာတရားတွေကပုံစံပြောင်းပြီးတော့ကုသိုလ်တရားဘက်ကလည်းအကုသိုလ်တရားဘက်ကပြောင်းပြီးတော့ဖြစ်ခြင်းပြုခြင်းသွားကြပါဖြစ်တယ်နော်ဒီဘာတွေဟာလည်းပဲမိမိတို့ရဲ့အသံသမီးတွေဟာမိမိတို့ကျေးဇူးဆောက်ရှောက်မှုကြီးနေလာကြတယ်ဆိုနေတော်လဲပေါ့နော်သူတို့ဘက်ကကျေးဇူးတကယ်လေးများနားမလဲတုံ့ပြန်မှုမရှိခဲ့ကြဘူးဆိုရင်တော့တတဝါတွေဟာကံတားရင်းကိုယ်ပိုင်ဥစ္စာရှိကြတာပဲဆိုပြီးတော့ဥပိ္ပခာထားတဲ့အချိန်မှာဥပိ္ပခာတရားကိုထားပြီးတော့မိမိတို့ရဲ့ကုသိုလ်စိတ်ကလေးတွေမရုပ်ရှော့သွားအောင်ထိန်းသိမ်းပေးတယ်မိမိတို့ဇုံဆောင်နေတဲ့ပုဂ္ဂိုလ်များကလည်းပုဂ္ဂိုလ်တယောက်ကိုဇုံဆောင်လိုက်ပြီးဆိုတဲ့အခါမှာသူ့ဘက်ကတုံ့ပြန်မှုတွေတကယ်လို့များမရခဲ့ဘူးဆိုတဲ့အခါကျတော့ဒါအမှန်တရားဥပိ္ပခာကထားနေတာဥပိ္ပခာဆိုတဲ့သဘောကဘလုံးကြီးရင်းကြီးရှိနေတဲ့သဘောမျိုးကိုတော့ပြောပါမယ်နော်ပုဂ္ဂိုလ်တယောက်ကကိုယ်ကအကျိုးဆောင်တယ်ဒီပုဂ္ဂိုလ်ကမိမိအကျိုးဆောင်မှုကိုလက်မခံနိုင်တဲ့ပုဂ္ဂိုလ်ဖြစ်နေတယ်ဆိုရင်ဥပိ္ပခာပြုပြီးကိုယ်လောက်ပြာရှိတာမျိုးဖြစ်တာကိုရှောက်ပြီးလုပ်နေတယ်အချိန်တန်ပြီးတစ်ချိန်မှပြန်လဲတွေ့ဆင်ကြတယ်ဒီပုဂ္ဂိုလ်မိမိအကျိုးဆောင်တဲ့အကျိုးဆောင်မှုကိုလက်ခံနိုင်တဲ့အတိုင်းအတာရှိနေပြီလားပြန်လဲသိမ်းတော့ဘူးလို့ပြောတယ်အဲ့ဒီအချိန်ကျရင်တကယ်လို့အကျိုးဆောင်ရင်းရောက်အောင်မယ်ဆိုရင်ပြန်လဲပြီးတော့ဆောင်နိုင်တဲ့မေတ္တာမျိုးတွေအကျေမေတ္တာလို့ခေါ်ပါတယ်ဒီပုဂ္ဂိုလ်ကမိမိရဲ့အကျိုးဆောင်မှုကိုလက်မခံတဲ့အတွက်ကြောင့်မိမိကငုံပြီးသွားပြီနောက်တစ်ခါဘယ်တော့မှအကျိုးမဆောင်တော့ဘူးဆိုလို့ရှိရင်အဲ့ဒီမေတ္တာကဘာလဲလဲအကျိုးဆောင်မေတ္တာလေဒါဖြစ်နေတဲ့မေတ္တာကိုထောက်ထားပါနော်ဥပိ္ပခာမပါတဲ့မေတ္တာဖြစ်တဲ့အတွက်အတုံးနဲ့ကိုလိုလားနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်ဘုရားကလည်းဒီရင်တိုက်ခိုက်နေတဲ့ခံနိုင်တဲ့မေတ္တာမျိုးလည်းဟုတ်ပါဘူး။မိမိတို့ရဲ့ကုသိုလ်တရားတွေစတဲ့သဘောတိုးပါပြီးလာဖို့ရတဲ့အတွက်ဖြစ်နိုင်တဲ့မေတ္တာမျိုးသာဖြစ်တဲ့အတွက်အဲ့လိုမေတ္တာမျိုးတွေလောကမှာမရှိဘူးလို့ပြောတာ။ဒီပါဖြစ်တဲ့ပုဂ္ဂိုလ်ကြီးသာသမီတို့နဲ့ပတ်သက်ပြီးတော့လမ်းစာခံစားကြပါလား။အဲ့တော့ခံစားရတဲ့ဆရာကလည်းဒီမှာတဲ့မေတ္တာမရကနေနေကြတဲ့အတွက်ကြောင့်ပဲ။မိမိတို့ကလည်းမိသားစုနဲ့လူတွေထားတာ၊ခင်ဗျားထားတဲ့အရာလေးတွေထားပါ။ဘုရားတော်ဘောင်းတဲ့အရာလေးတွေပေါင်းပြီးတော့ဥပိ္ပခာပြုခြင်းရဲ့အခါကျရင်ပြုပြီးတော့တကယ်လို့မိမိတို့ဘယ်ကဘလို့ဒီဥပိ္ပခာပြုရမလဲ။မိမိတို့ဒီဘဝရရှိခြင်းဟာသာသမီတွေကိုပြုစုပျိုးထောင်ဖို့ရရှိအားဖြင့်ပုံစံတွေကိုဖြစ်နေကြတယ်၊မိဘတွေကိုကြည့်လိုက်တဲ့အခါမှာမိမိတို့အသက်ရည်ကြီးလာကြတယ်။တသက်လုံးသူတို့အတွက်ကိုစောင့်ရှောက်ပြီးလာခဲ့ကြပြီ။သူတို့အတွက်ကိုလုပ်ခဲ့ကြပြီ။မိမိအတွက်လုပ်ခဲ့တာတစ်ခုမှမပါဘူး။ဒါကြောင့်မို့အဲ့ဒီအချိန်မှာမိမိတို့ကတို့ကောင်းကြီးပြည့်စုံမကောင်းကြီးပြည့်စုံဘာလို့ရမလဲ။သူတို့နဲ့တက်တဲ့တောင်းကြမှုမပြုတော့ဘူး။ဥပိ္ပခာတရားကိုလက်ခံထားပြီးတော့ဒုက္ခခတ်သိမ်းချင်းချင်းရာဖြစ်တဲ့နိဗ္ဗာန်ဆိုတဲ့ဟူမန်ပကန်းကိုကုမြောက်ရောက်ရှိနေတဲ့သီလသမာဓိပညာသိက္ခာတုံးရအချင်းချင်းစုစုအားထုတ်ဖို့လည်းဥပိ္ပခာပြုသိမ့်ရေနော်။ကျူကြပါဆိုတော့ဥပိ္ပခာကိုတိုက်တွန်းတယ်နော်။ဒါမှမိဘတွေပါလိမ့်မယ်။အချိန်နဲ့အခါနဲ့အကျိုးဆောင်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်နေမိမိအကျိုးတူတူပါအကျိုးကိုဆောင်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်ပါလိမ့်မယ်။အတည့်အလုံးဒီသာသမီတွေရဲ့အကျိုးကိုဆောင်ရင်းနဲ့မိမိတို့ကရေဝင်ခြင်းရောက်သွားမယ်ဆိုရင်မိမိတို့ဟာမိမိတို့ရဲ့အကျိုးကိုဆောင်တတ်တဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးလို့ပြောရမှာဖြစ်တယ်။သာသမီတွေရဲ့အကျိုးကိုဆောင်ရင်းနဲ့မိမိတို့ရဲ့အကျိုးတွေကဘာမှမလုပ်နိုင်ဘူးね။ဘဝရေဝင်ခြင်းကိုမိမိတို့ရောက်သွားကြတာဆိုရင်ဘဝရရှိခြင်းရဲ့အနှစ်သာရကိုအရယူနိုင်လိုက်တဲ့ပုဂ္ဂိုလ်တွေလို့ပြောနိုင်တယ်ね။ဘဝရရှိခြင်းရဲ့အနှစ်သာရကိုလက်တည့်စัจ జ్ఞ ာနာအသုံးချနိုင်လိုက်တဲ့ပုဂ္ဂိုလ်တွေဟုတ်ဘူးလို့ပြောရမှာဖြစ်တယ်။ဒါကြောင့်မို့မိဘတွေကသာသမီတွေရဲ့အကျိုးကိုဆောင်နေကြတယ်လို့လူကြီးတွေကလည်းလူငယ်တွေရဲ့အကျိုးကိုဆောင်နေကြတယ်လို့သူတို့ဘာရဲ့အကျိုးကိုဆောင်နေတဲ့စိတ်ဓာတ်တစ်ခုတွင်နေမိမိတို့ဘဝကိုတကယ်အကျိုးရှိအောင်လုပ်လို့သင်ပြခြင်းတွေမရဘူး။သူတို့ဘာအကျိုးကိုလည်းဆောင်နေမိမိအကျိုးကိုလည်းဆောင်နေသမားလမ်းကြောင်းမှာရှောက်နေတဲ့ပုဂ္ဂိုလ်တွေကတော့သူတို့ဘာအကျိုးကိုဆောင်နေတယ်ဆိုရင်လည်းမိမိအကျိုးကတော့ဆောင်ပြီးသားဖြစ်သွားတာ။ဒါပေမဲ့လောကမှာရှိနေတဲ့အကျိုးဆောင်မှုတွေကတော့ ကံတေမလောဘဒေါသမောဟတွေကိုစံပိုးပေးနေတဲ့အကျိုးဆောင်မှုတွေဖြစ်နေတဲ့အတွက်ကြောင့်မိမိရဲ့အကျိုးတွေကတစ်ခါတည်းဆုပ်ယူကန့်သတ်တဲ့သဘောရှိတယ်ဆို။ဒါကြောင့်မို့လောကမှာမြတ်တန်တရားဆိုတဲ့အရာဟာအကျိုးကိုလိုလားခြင်းဖြစ်တဲ့အတွက်ကြောင့်အကျိုးဆောင်ခြင်းဆိုတဲ့အပိုင်းမှာလည်းပဲမိမိအကျိုးသူတစ်ပါးအကျိုးကိုပြည့်စုံနိုင်တဲ့အကျိုးဆောင်မှုမျိုးဖြစ်ဖို့ဆိုတာပါလေ။ဒီလိုပါရဲ့အကျိုးကိုတကယ်ဆောင်နိုင်တဲ့ပုဂ္ဂိုလ်တကယ်သာမှန်ပါလိမ့်။မိမိရဲ့အကျိုးဆောင်မှုဟာတပါးတည်းပြည့်စုံပြီးသားဖြစ်သွားတယ်။ဒီလိုပါရဲ့အကျိုးကိုမဆောင်နိုင်တဲ့ပုဂ္ဂိုလ်တွေဟာမိမိရဲ့အကျိုးမဲ့ကိုလည်းတပါးတည်းဆောင်ပြီးသားဖြစ်သွားတဲ့အတွက်ကြောင့်မိမိရဲ့အကျိုးဆောင်မှုဒီလိုပါရဲ့အကျိုးဆောင်မှုပြည့်ပြည့်စုံခြင်းဆိုတာကတကယ်ကိုဆောင်တတ်တဲ့အကျိုးဆောင်နိုင်တဲ့အကျိုးဆောင်တတ်တဲ့ပုဂ္ဂိုလ်တရားဖြစ်ဖို့ပြုလုပ်တယ်။အဲဒီအကျိုးဆောင်နိုင်ဖို့ဆိုတာကမေတ္တာနဲ့ဆင်ခြင်ထားဖို့လိုတဲ့အခါမှာဆင်ခြင်ဖို့လိုတယ်။ကရုဏာနဲ့ဆင်ခြင်ဖို့လိုတဲ့အခါမှာလည်းဆင်ခြင်ဖို့လိုတယ်။ဝိဒိတာဥပိ္ပခာတရားတွေနဲ့ဆင်ခြင်ဖို့လိုတဲ့အခါလည်းဆင်ခြင်ဖို့လိုတယ်။အဲဒီလိုဓမ္မစုတရား၄ပါးလက်ခံထားပြီးတော့ဒီဓမ္မစုတရား၄ပါးကိုအညီအညွတ်ထားပြီးတော့အကျိုးဆောင်သွားမယ်ဆိုရင်အကျိုးဆောင်ခြင်းဒီဟူသောအကြောင်းကြောင့်ဥပိ္ပခာမထတတ်တဲ့အတွက်ဝန်နေစီကိုရတဲ့အရာတွေဟာဥပိ္ပခာတရားထားနိုင်တဲ့အတွက်ကြောင့်ကိုဝန်နေခြင်းတွေအများကြီးဖြစ်နေတာကြောင့်ဖြစ်တယ်။ဇီဝလာတဲ့အခါမှာဝိသံသိကိယတရားတွေဝင်နေအစားဘုရားတရားကိုပွားများလိုက်တဲ့အတွက်ကြောင့်မိမိတို့ဟာကုသိုလ်တရားတွေအကျိုးဆောင်နိုင်တဲ့ရည်ချင်းတွေပြည့်စုံလာလိမ့်မယ်။ဘယ်လိုရည်ချင်းတွေလဲမိမိတို့ကအကျိုးကိုဆောင်နိုင်တဲ့ရည်ချင်းတွေဖြစ်လာလိမ့်မယ်။ဒီဝန်နေကြသွားပြီးဝန်နေခြင်းဖြစ်နေတဲ့အစားဒီဘုံမှာကရုဏာတရားတွေပေါင်းများလိုက်တယ်မိမိမှာလည်းကုသိုလ်တရားတွေတွေ့ပါမယ်အဖြစ်တူမှာလည်းကုသိုလ်တရားတွေတွေ့ပါလာတယ်ဒါကြောင့်မို့မေတ္တာဆိုတဲ့တရားကိုမိဘတွေလည်းတဲ့ကိလေသာသင်္ချာရှိနေတဲ့အတွက်ကြောင့်ဓမ္မကြီးနဲ့ဒုရဲ့ပုဂ္ဂိုလ်တွေလို့မြတ်စွာဘုရားရှင်ကပြောဆိုလာလည်းပဲမိမိတို့ဟာကိလေသာရဲ့သုံးနှဲ့မှုကိုခံရတဲ့အခါမှာမိမိတို့နေတဲ့မေတ္တာတရားတွေကုဏတရားတွေမုဒိတာတရားတွေဥပိ္ပခာတရားတွေကိုပုံစံမှာမထားနိုင်တဲ့အတွက်ကြောင့်သာသမီကြီးရဲ့အကျိုးရှိစေရေးကိုဆောင်ရွက်ကနေအကျိုးမြင့်ချင်သွားနိုင်တဲ့အကြောင်းကြီးတွေရှိနေကြလို့ပဲလူကြီးဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းဒါတို့သူတို့ရဲ့အကျိုးကိုဆောင်နေပါတယ်သူတို့ဘုံမှာကုဏထားနေပါတယ်မုဒိတာပွားနေပါတယ်ဥပိ္ပခာထားနေပါတယ်လို့ပြောတော်ညာနေတယ်ကိလေသာတရားတွေကထိုးနေတဲ့အတွက်ထိုးနေတဲ့ဇံတဲ့ကိုခံရတဲ့အခါမှာဒါမျိုးဆိုတရား၄ပါးကိုလက်ခံထားပြီးတော့ပုံစံမှန်မပြုတ်နိုင်ကြတဲ့အတွက်ကြောင့်မို့မိမိတို့ဘာလေးပဲပုံစံပြောင်းပြီးတော့ပြုတ်ဖြစ်တဲ့အရာလေးတွေဟာဖြစ်ပေါ်လာကြတဲ့အတွက်ကြောင့်မေတ္တာတရားကိုတကယ်ပုံစံမှန်နဲ့အများအကျိုးမိမိအကျိုးကိုဆောင်နိုင်ရတဲ့အတွက်ဒါမျိုးဆိုတရား၄ပါးလက်ခံထားပြီးတော့မိမိတို့ရဲ့အကျိုးအများရဲ့အကျိုးသာသမီတို့ရဲ့အကျိုးမိဘတွေရဲ့အကျိုးမိဘတွေကသားသမီးတွေရဲ့အကျိုးလူကြီးတွေကငယ်ငယ်တွေရဲ့အကျိုးငယ်ငယ်တွေကလည်းလူကြီးတွေရဲ့အကျိုးသားသမီးတွေကလည်းမိဘတွေရဲ့အကျိုးအပြန်အလှန်ပေါ့ဒီမဆိုတရား၄ပါးလက်ခံထားပြီးတော့ဆက်ဆောင်နေကြပါပြီဒီကိစ္စတိုင်းဒီမှာပဲတရားနည်းကမ်းကျူတာပြော